Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA အမေရိကန်တန်ရဲ့2019ခုနှစ်ဖေဖော်ဝါရီလ10ရက်ဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းနိုမီတာ3040 49ရောကနေစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
။ကျွန်မကတော့စုမြတ်မော်ပါရှင်သမ္မတဒေါ်နယ်ထရမ့်ရဲ့ပြည်ဝင်ခွင့်ယာယီကန့်သတ်ပိတ်ပင်ထားတဲ့အမိန့်ကိုပြန်လည်ပြဋ္ဌာန်းသင့်မသင့်ဆိုတာကိုအမေရိကန်နောက်ဖက်ချမ်းအယူခံတရားရုံးမှာအခုအသံလွှင့်နေတဲ့အချိန်မှာပဲကြားနာနေပါတယ်။အမေရိကန်နိုင်ငံသား၏ဝန်ကြီးသစ် Rex Tillerson ကတော့ Australia, Japan နဲ့တောင်ကိုရီးယားနိုင်ငံတွေကနိုင်ငံသား၏ဝန်ကြီးတွေကိုဖုန်းနဲ့ဆက်သွယ်စကားပြောခဲ့ပါတယ်။ဒီလိုသတင်းတွေကိုမနက်နာချမ်းနဲ့တင်ပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။အမေရိကန်နိုင်ငံတွင်ပြည်ဝင်ခွင့်ဗီဇာတားမြစ်ချက်ဒီသမရရဲ့ထုတ်ပြန်ချက်နဲ့ပတ်သက်ပြီးတော့ရင်ဆိုင်ရတဲ့မြန်မာတိုင်းဝိုင်းကရောဘယ်လိုရှိပါလဲ
။ We would very much hope that that the council agrees
သရနေအပြီးမကြခင်မှာတင်ဆက်သွားဖို့ရှိပါတယ်ဒီကြောင့်ねပတ်သက်ပြီးတော့လဲဒီအမေရိကန်မှာရောက်ရှိနေတဲ့မြန်မာအတိုင်းဝိုင်းနေနဲ့ဒုက္ခသည်တွေအတိုင်းဝိုင်းတွေကိုဆက်သွယ်မေးမြန်းချက်ကိုနားဆင်ရမှာဖြစ်တယ်လို့ရခိုင်ပြည်နယ်မြောက်ပိုင်းမောင်းတော်ဒေသနဲ့ပတ်သက်တဲ့ဒီမွတ်စလင်တွေပေါ်ညှဉ်းပန်းနှိပ်စက်မှုတွေကို OHCHR လို့ခေါ်တဲ့ကော်မရှင်နာယုံကအစီရင်ခံစာထွက်ပေါ်ခဲ့တဲ့အပေါ်မှာလုံခြုံရေးကောင်စီကိုတင်သွင်းသွားဖို့မျှော်လင့်နေကြတဲ့အကြောင်းတခါပညာရေးဝန်ကြီးကိုအမေရိကန်နိုင်ငံမှာခက်ခဲခဲခဲဘယ်လိုရွေးချယ်အတည်ပြုသလဲဆိုတဲ့အကြောင်းလေးကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့မန္တနာချန်တို့ကပြောပြပေးကြပါအောင်ခင်ဗျာ
။ဒုက္ခသည်တွေနဲ့မွတ်စလင်နိုင်ငံအများစု9နိုင်ငံကနိုင်ငံသားတွေကိုအမေရိကန်နိုင်ငံတဲကိုယာယီဝင်ခွင့်ပိတ်ပင်ထားတဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အမိန့်ကိုပြည်내တရားသူကြီးတယောက်ကယာယီဖယ်ရှားခဲ့ပြီးတဲ့နောက်မှာဒီအမိန့်ကိုပြန်လည်ပြဋ္ဌာန်းသင့်မသင့်ဆိုတာကိုအမေရိကန်နောက်ဖက်ချမ်းအယူခံတရားရုံးမှကြားနာနေပါတယ်
။ How many federal offenses have we had being committed by people who came in with visas from these countries? And the ultimate was the answer was there haven't been any.
Yes, Your Honor. These proceedings have been moving quite fast, and we're doing the best we can. I can cite...
You're saying that the proceedings are moving fast, but you appealed to us before you continued in the district court to develop the record. So...
San Francisco မြို့မှာရှိတဲ့နိုင်ငံနောက်ဖက်ချမ်းခရိုင်15ခုကိုကိုစားပြုတဲ့အယူခံတရားရုံးမှာကြားနာပွဲကိုအခုအတန်လွှင့်နေတဲ့အချိန်မှာလုပ်နေတာပါ။တယ်လီဖုန်းပေါ်ကနေတဆင်ပြုတ်လုပ်နေတဲ့ကြားနာပွဲမှာအယူခံတရားသူကြီး3ယောက်ကဒီတစ်ဖက်ကိုမိနစ်30ကြာရှောက်ထားခွင့်ပေးထားပါတယ်။သမ္မတအမိန့်ကိုပြန်လည်ပြဋ္ဌာန်းပေးဖို့အယူခံတင်တဲ့တရားရေးဌာနကရှင်းနေတွေကနေပြီးတော့ဒီနိုင်ငံတော်လုံခြုံရေးအတွက်ကိုသမ္မတရဲ့အမိန့်ကိုပြန်လည်ပြဋ္ဌာန်းတင်တယ်လို့တင်ပြခဲ့ပါတယ်။တခါဒီတရက်လိုဝါရှင်တန်နဲ့မင်နီဆိုတာပြည်နယ်တို့ကတော့ဘာကြောင့်သမ္မတအမိန့်ကိုဆက်လက်တားဆီးထားတဲ့လဲဆိုရဲရှောက်ထားချက်တွေကိုတင်ပြနေကြပါတယ်။ဒီကြားနာပွဲကိုအများပြည်သူကြည့်နိုင်ဖို့အတွက်ဒီအယူခံတရားရုံး website ပေါ်ကနေပြီးတော့လဲဓာတ်ရိုက်အတန်ထုတ်လွှင့်ပေးနေပါတယ်။နှစ်ဖက်လုံးကနှုတ်နဲ့တင်ပြကြတဲ့လျှောက်ထားချက်တွေအပေါ်မှာတရားသူကြီး၃ယောက်ပါတဲ့အယူခံတရားရုံးကနေပြီးတော့အဆုံးဖြတ်ပေးမယ်လို့မျှော်လင့်ရပါတယ်။အယူခံတရားရုံးရဲ့ဆုံးဖြတ်ချက်အတိုင်းသမ္မတကလိုက်နာမှာဖြစ်တယ်လို့အင်ဗျူတော်ပြောခွင့်ရသူ Sean Spicer ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေကိုပြောခဲ့ပါတယ်။တရားရုံးကနေပြီးတော့ဘလို့ဆုံးဖြတ်ချက်ဖြစ်လာမလဲဆိုတာကိုသူ့အနေနဲ့ကြိုတင်မခန့်မှန်းပေမဲ့လည်းဒီအမှုကနိုင်ငံတော်တရားရုံးချုပ်အထိကိုရောက်သွားနိုင်တယ်ဆိုတာကိုသမ္မတ Trump ကလည်းအင်္ဂါနေ့တုန်းကအသိအမှတ်ပြောပါတယ်။အမေရိကန်နိုင်ငံတွေကိုအကြမ်းဖက်သမားတွေဝင်မလာနိုင်အောင်လို့ဆိုပြီးတော့သမ္မတကပြည်ဝင်ခွင့်ယာယီတားမြစ်ကန့်သတ်ချက်အမိန့်ကိုဇန်နဝါရီလကုန်ပိုင်းတော့ကထုတ်ပြန်ခဲ့ပါတယ်။သမ္မတရဲ့အမိန့်ကိုဝါရှင်တန်ပြည်နယ်တရားသူကြီး James Robert ကပြီးခဲ့တဲ့သတင်းပတ်ကုန်ပိုင်းကယာယီတားဆီးခဲ့ပြီးတဲ့နောက်မှာအခုအယူခံတရားရုံးမှအယူခံဝင်နေကြတာဖြစ်ပါတယ်ရှင်။
မွတ်စလင်နိုင်ငံ9နိုင်ငံကနိုင်ငံသားတွေရဲ့ပြည်ဝင်ခွင့်ယာယီတားမြစ်မှုနဲ့ဒုက္ခသည်တွေအမေရိကန်ပြည်ထောင်စုကလက်ခံတဲ့အစီအစဉ်ကိုဆိုင်းငံ့ဖို့သမ္မတဒေါ်နယ်ထရန့်ရဲ့အမိန့်ကိုအကောင့်ထဲဖော်မှုမှာသူ့အနေနဲ့အချိန်ယူခဲ့ဖို့ကောင်းတယ်လို့အမေရိကန်အမိမြေလုံခြုံရေးဝန်ကြီးဂျွန်ကယ်လီကဥပဒေပြုအမတ်တွေကိုအင်္ဂါနေ့ကပြောဆိုခဲ့ပြီးဒီအစီအစဉ်ကိုစတင်ကျင့်သုံးရမှာကွန်ဂရက်လွှတ်တော်နဲ့ဆက်သွယ်ဆောင်ရွက်မှုအားနည်းခဲ့တဲ့အတွက်လဲသူ့မှာတာဝန်ရှိတယ်လို့ပြောဆိုခဲ့ပါတယ်။ Congress လွှတ်တော်ပထမဦးဆုံးအကြိမ်ဖြစ်အင်္ဂါနေ့ကရောက်ရှိလာပြီးအောက်လွှတ်တော်မိမေလုံခြုံရေးကော်မတီရှင်းမှဝန်ကြီးကယ်လီကထွက်ဆိုချိန်မှာသူ့အနေနဲ့အချိန်နည်းနည်းလောက်ပိုယူခဲ့တင်တယ်လို့ပြောကြားခဲ့တာဖြစ်ပါတယ်။မွတ်စလင်နိုင်ငံတချို့ကနိုင်ငံသားတွေကိုပြည်ဝင်ခွင့်တားမြစ်လိုက်တဲ့နိုင်ငံတွေရဲ့စည်ရင်းကိုပြုစုတဲ့နေရာမှာဘာသာရေးကိုအခြေခံစဉ်းစားခဲ့ခြင်းမရှိခဲ့ကြောင်းပြောဆိုရင်းသမရရဲ့အမိန့်နဲ့ပတ်သက်လို့အောက်လွှတ်တော်ရဲ့ဝေဖန်မှုတွေကိုလည်းကာကွယ်ပြောကြားသွားခဲ့ပါတယ်။ 穆斯林人为撇掉将送撇亚拉姆后背，多罗西个天然吃了对个没用几的对，是因呢嘛太多个啦撇将我脱手个话嘞，比文官当面来对人为个，来对面边吃那瑞将小罗瑞个跌跌恰恰四十步没落啦将，他们俩也没偷边接下路二带路来文字个里个表述大个话嘞。
American 边家有文字看阿波对，他们俩个最切他的 Betsy DeVos 个。အတီပြူရဲ့အတွက်အထက်လွတ်တော်မှာမဲခွဲဆုံးဖြတ်ခဲ့တာမှာထောက်ခံတဲ့သူနဲ့ကန့်ကွက်သူမဲ50-50စီဖြစ်ခဲ့တာကြောင့်ဒုသမ္မတမိုက်ပန့်စ်ကထောက်ခံမဲထည့်ပြီးတော့အခန့်အမှုကိုအတီးပြုခဲ့ပါတယ်။ပညာရေးဌာနကိုဦးဆောင်ဖို့အတွက်ဘက်စီဒီဗော့စ်မှာအတွေ့အကြုံမရှိဘူးလို့အထက်လွတ်တော်ဂျမ်းမာရေးပညာရေးပင်စင်တဲ့အလုံသမားကော်မတီမှာ24နှစ်ကြာအခြေအတင်ကန့်ကွက်ဆွေးနွေးမှုတွေဖြစ်ခဲ့ပြီးတဲ့နောက်မှာအထက်လွတ်တော်တရားလုံးကနေဆုံးဖြတ်ပေးဖို့တင်ပြခဲ့ကြပါတယ်။Republican အမတ် 50 လုံးကထောက်ခံခဲ့ပေမဲ့အထက်လွှတ်တော်မှာရှိနေတဲ့ Democrat အမတ် 46 ယောက်အပြင် Republican အမတ် 2 ယောက်တီးခြားလွတ်လပ်တဲ့အမတ် 2 ယောက်တို့ကကန့်ကွက်ခဲ့တဲ့အတွက်မဲ 50-50 ဖြစ်ခဲ့တာကြောင့်ဒုသမ္မတရဲ့ထောက်ခံမဲတမဲကိုသုံးခဲ့ရတာဖြစ်ပါတယ်။အခုလိုမျိုး Cabinet ဝန်ကြီးတယောက်ခန့်နိုင်ဖို့အတွက်ဒုသမ္မတရဲ့မဲကိုအသုံးပြုရတာဟာ American သမိုင်းမှာပထမဆုံးဖြစ်ပါတယ်။အစိုးရအကြောင်းတွေနဲ့ပတ်သက်လို့အတွေ့အကြုံမရှိတဲ့ billionaire တထင်းမကြီး Mrs. DeVos ကိုပညာရေးဝန်ကြီးခန့်တဲ့မတဲ့ပြီးခဲ့တဲ့လတုန်းကလုတ်ခဲ့တဲ့လွှတ်တော်ဌာနဘွဲအတွင်းသူယူရမဲ့တာဝန်တွေနဲ့ပတ်သက်လို့မေးခွန်းတော်တော်များများကိုမဖြေနိုင်ခဲ့တဲ့အပေါ်အတွက်သူ့အပေါ်ကိုကန့်ကွက်နေကြတာဖြစ်ပါတယ်ရှင်
American နိုင်ငံသားရေးဝန်ကြီး Rex Tillerson ဟာ American ရဲ့အရင်းနှီးဆုံးမဟာမိတ်နိုင်ငံတွေဖြစ်ကြတဲ့ Australia, Japan, တောင်ကိုရီးယားနိုင်ငံတို့ကနိုင်ငံသားရေးဝန်ကြီးတွေနဲ့ဒေတာရင်းနဲ့ကဘာတဝမ်းကဦးစားပေးရမယ့်ကိစ္စတွေမှာအနီးကပ်လက်တွဲဆောင်ရွက်ရေးဆွေးနွေးခဲ့ကြတဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကအင်္ဂါနေ့မှာသတင်းထုတ်ပြန်ခဲ့ပါတယ်။စစ်ဘက်ဆိုင်ရာမဟာမိတ်ဆက်ဆံရေးနဲ့စီးပွားရေးတနမန်ရေးအရာပူးပေါင်းဆောင်ရွက်မှုတွေမှာအားကောင်းအောင်ဆောင်ရွက်သွားဖို့အမေရိကန်အစိုးရကရည်မှန်းထားတာတွေကိုတနင်္လာနေ့ကတယ်လီဖုန်းနဲ့ဆက်သွယ်ပြောဆိုမှုအတွင်းဝန်ကြီးတယ်လာဆန်ကထပ်လောင်းပြောကြားခဲ့ကြောင်းလဲနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်မတ်တိုနာကပြောဆိုခဲ့ပါတယ်။ IS အစွန်းရောက်အဖွဲ့မြောက်ကိုရီးယားရဲ့တရားမဝင်နျူကလ িয়ার နဲ့ဒုံးလက်နဲ့အစီအစဉ်တွေအရှိန်နဲ့တောင်တရုတ်ပင်လယ်ပြင်ကတင်းမာမှုတွေကြောင့်ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုအနီးကပ်ပူးပေါင်းဆောင်ရွက်သွားဖို့အရေးကြီးကြောင်းကိုလဲဝန်ကြီးတယ်လက်ဆန်နဲ့ဆွေးနွေးခဲ့ကြတဲ့နိုင်ငံသားရေးဝန်ကြီးတွေတူးချင်းစီကသဘောတူလက်ခံခဲ့တယ်လို့ပြောပါတယ်။တယ်လီဖုန်းနဲ့ဆက်သွယ်စကားပြောဆိုခဲ့တဲ့နိုင်ငံသားရေးဝန်ကြီးတွေနဲ့အမြန်ဆုံးတွေ့ဆုံဖို့မျှော်လင့်ကြောင်းနဲ့ဒေတာရင်းလုံခြုံရေးကဘာကြီးတာယာဝါပြောရေးနဲ့ဒီမိုကရေစီအခြေခံတွေနဲ့တရားဥပဒေစိုးမိုးရေးအတွက်သက်ဆိုင်ရာနိုင်ငံတွေကဝိုင်းဝန်းပံ့ပိုးပေးနေတဲ့အတွက်အထူးလေးစားကြောင်းလဲဝန်ကြီးတယ်လက်ဆန်ကပြောကြားခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။
Your American Fan မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဝက်မှာလိုင်းလမ်းမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
မနေ့ဖက်အတွက်နိုင်ငံတကာသတင်းတွေကို VOE ကဆက်ပြီးကြေညာပေးနေပါတယ်။ရခိုင်ပြည်နယ်အတွင်းရိုဟင်ဂျာမွတ်စလင်တွေအပေါ်လုံခြုံရေးတပ်ဖွဲ့တွေကလူ့အခွင့်အရေးချိုးဖောက်မှုတွေစနစ်တကျကျူးလွန်နေတဲ့ဆိုတဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာလူ့အခွင့်အရေးစောင့်ကြည့်လေ့လာနေတဲ့အဖွဲ့တွေရဲ့ဆွဆွဲပြောဆိုချက်တွေဟာအင်မတန်ပြင်းထန်ပြီးတော့ခိုင်လုံတဲ့တသက်အထောက်အထားပြဖို့လိုအပ်တယ်လို့မြန်မာအစိုးရကတုံ့ပြန်လိုက်ပါတယ်။အထောက်အထားတွေတရားလို့သူတို့ဆွဆွဲတာမှန်နေဆိုရင်တော့လိုအပ်တဲ့စစ်ဆေးအရေးယူမှုတွေလုပ်သွားမယ်လို့မြန်မာနိုင်ငံသားရေးဌာနအမြင့်တဲ့အတွင်းဝင်ဦးကျော်စရာက VOE မြန်မာပိုင်းကိုပြောပါရယ်။ရခိုင်ပြည်နယ်မြောက်ပိုင်းဘူးသီးတောင်မောင်တော်ဒေသမှာရှိတဲ့မွတ်စလင်တွေအပေါ်အကြမ်းဖက်မှုတွေဟာစနစ်တကျနဲ့ကြကြပြန့်ပြန့်ဖြစ်နေတဲ့ဆိုတော့ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးယုံ OHCHR ရဲ့ထုတ်ပြန်ချက်နဲ့ပတ်သက်လို့စုံစမ်းသွားဖို့ဒေါအောင်ဆန်းစုကြည်ကလည်းကုလသမဂ္ဂလူ့အခွင့်အရေးကော်မရှင်နာမင်းကြီးကိုကတိပေးထားပါတယ်။တကယ်လို့ OHCHR ရဲ့အစီရင်ခံစာတဲကအချက်တွေဟာမှန်ကန်နေတဲ့နောက်ထပ်စုံစမ်းစစ်ဆေးမှုတွေအရာလူ့အခွင့်အရေးချိုးဖောက်မှုတွေဟာစနစ်တကျကြကြပြန့်ပြန့်ဖြစ်နေတဲ့ဆိုရင်တော့နိုင်ငံတကာဥပဒေတွေအရာဒါဟာလူသားတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်နိုင်တယ်လို့လူမျိုးတုံးတပ်ဖြတ်မှုဒါစီရင်နဲ့ကာကွယ်ရေးဆိုင်ရာကုလသမဂ္ဂယုံက VOA ကိုပြောကြားခဲ့ပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရန့်တက်လာခဲ့ပြီးတဲ့နောက်ရုရှားသမ္မတအပါအဝင်တယ်လီဖုန်းနဲ့ဆက်သွယ်စကားပြောပြီးတဲ့ကမ္ဘာခေါင်းဆောင်16ယောက်ရှိသွားပြီလို့အင်ဂျီရောကစာရင်းထုတ်ပြန်ခဲ့ပါတယ်။မကြိုင်ခင်ကထုတ်ခဲ့တဲ့အဲ့ဒီစာရင်းထဲမှာတရုတ်ခေါင်းဆောင်မပါဝင်သေးတဲ့အတွက်ဘာကြောင့်လဲလို့မေးခွန်းထုတ်เสียဖြစ်နေတယ်လို့တချို့ကလည်းသမ္မတထရန့်အနေနဲ့သမ္မတရှီကျင်းပင်နဲ့ဘယ်တော့ပြောမှလဲဆိုတာကိုစိတ်ဝင်စားနေကြပါတယ်။အမေရိကန်အကျိုးကိုဦးစားပေးဆောင်ရွက်သွားမယ်ဆိုတဲ့ကတိနဲ့သမ္မတဖြစ်လာတဲ့သမ္မတထရန့်ဟာအမေရိကန်တို့ရဲ့အလုပ်အကိုင်ခွင့်လန်းတွေကိုခိုးယူသွားတယ်လို့ဆွဆွဲထား တဲ့တရုတ်နိုင်ငံပေါ်အာယုံဆိုင်မဲ့အစားနိုင်ငံသားရောက်နေတဲ့အမေရိကန်အလုပ်တွေနိုင်ငံနဲ့ပြန်ရောက်လာအောင်အာယုံဆိုင်ဖို့အရင်လုပ်နေတာလို့တချို့လေးလာသူတွေကသုံးသပ်ပါတယ်
ထိုင်းနိုင်ငံမှာတော်ဝင်မိသားစုအပေါ်အသရေဖြက်စော်ကချင်းချောက်မှုကိုတားမြစ်တဲ့ဥပဒေသုံးပြီးတော့လွတ်လပ်စွာထုတ်ဖော်ပြောကြားခွင့်ကိုထိန်းချုပ်ဖို့ကြိုးစားနေတာရပ်ဖို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာကျွမ်းကျင်သူတယောက်ကတောင်းဆိုလိုက်ပါတယ်။ထိုင်းပြည်ရင်သည်နဲ့ပတ်သက်လို့ចောင်းသားလှုပ်ရှားသူတယောက်ကလူမှုကွန်ရက်ပေါ်မှာစောင်းပါတစ်ခုဖော်ပြခဲ့လို့ဖမ်းဆီးခံရပြီးတော့အမှုကြားနာမဲ့ရက်ကိုစောင့်နေရချိန်မှာလွတ်လပ်စွာထုတ်ဖော်ပြောဆိုမှုကိုအားပေးမြင့်နေရေးဆိုင်ရာကုလသမဂ္ဂအထူးတန်တမန်ဒေးဗစ်ဂေးကအခုလိုပြောကြားလိုက်တာဖြစ်ပါတယ်ရှင်။
Direct from Washington, the voice of America, VOA. ဘူရနီမနကင်ထိတန်းရောက်နိုင်ငံတကာသတင်းတွေကိုမဆူမြတ်မွန်နဲ့မန္နနာချန်တို့ကပြောပြခဲ့ကြတာပါ။ VOA ကနေအခုထုတ်လွှင့်နေတဲ့ဒီစီဇန်ကို burmese.voanews.com internet စာမျက်နှာမှာတိုက်ရိုက်နားဆင်နိုင်တယ်လို့ VOA Facebook စာမျက်နှာမှာလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုတော့ American နဲ့နိုင်ငံတကာဆိုင်ရာသတင်းတစ်ပုဒ်ကိုတင်ပြကြပါမယ်။မွတ်စလင်အများစုနေထိုင်တဲ့နိုင်ငံ9နိုင်ငံကနိုင်ငံသားတွေရဲ့ပြည်ဝင်ခွင့်နဲ့အမေရိကန်ပြည်ထောင်စုမှာရွှေ့ပြောင်းနေထိုင်ကြမဲ့ဒုက္ခသည်တွေလက်ခံနေတဲ့အစီအစဉ်တွေကိုယာယီဆိုင်းငံ့တဲ့သမ္မတဒေါ်နယ်ထရန့်ရဲ့အမိန့်ကိုပယ်ချလိုက်တဲ့ဝါရှင်တန်ပြည်နယ်တရားသူကြီးရဲ့စီရင်ချက်ကိုတရားရေးဌာနကအယူခံဝင်ရမှာအခုဆိုရင်ဒီအမှုကိုပြည်ထောင်စုအယူခံတရားရုံးကနှစ်ဖက်လျှောက်လဲချက်တွေကိုအခုအတန်လှည့်နေတဲ့အချိန်မှာစတင်ကြားနာနေပြီဖြစ်ပါတယ်။ဒီကြားနာပွဲကထွက်လာမဲ့ရလဟာအမေရိကန်မှာလာရောက်အခြေချနေထိုင်ကြမဲ့မြန်မာအပါအဝင်ဒုက္ခသည်တွေရဲ့အနာဂတ်ရေးကိုအဆုံးဖြတ်ပေးမှလည်းဖြစ်ပါတယ်။အပြည့်စုံကိုတော့ကိုဇော်ဝင်းလှိုင်ကပြောပြမှာပါ
။ပြည်ဝင်ခွင့်ယာယီပိတ်ပင်တဲ့သမ္မတရဲ့အမိန့်ကြေညာချက်ကိုကန့်ကွက်သူတွေနဲ့သမ္မတဒေါ်နယ်ထရန့်ရဲ့အစိုးရအဖွဲ့အကြားဥပဒေကြောင်းအရအခြေတင်ဖြစ်နေတဲ့ကိစ္စနဲ့ပတ်သက်လို့သူအနေနဲ့ဘလောက်ထိလှုပ်ဆောင်သွားဖို့ရှိတယ်လို့မေးတဲ့အခါမှာတော့ဒီကိစ္စကိုဆုံးခန်းတိုင်အထိလှုပ်ဆောင်သွားမှာဖြစ်ကြောင်းအင်ဂါနေ့ကသမ္မတအင်ဗျူတော်မှာနိုင်ငံတော်ဝန်က KIA ရဲ့အရာရှိတွေနဲ့တွေ့ဆုံပွဲအတွင်းသမ္မတထရမ့်ကပြောပါတယ
် We're going to take it through the system. It's very important. It's very important for the country. Regardless of me or whoever succeeds.
ကျွန်တော်တို့အနေနဲ့တည်ရှိနေတဲ့စနစ်အတိုင်းဆက်လက်လှုပ်ဆောင်သွားမှာပါ။ဒါဟာအမတန်အရေးကြီးတဲ့ကိစ္စတစ်ခုဖြစ်ပါတယ်။တိုင်းပြည်အတွက်လည်းအမတန်အရေးကြီးပါတယ်။ကျွန်တော်အတွက်ပဲဖြစ်ဖြစ်နောက်ပိုင်းမှာတာဝန်ဆက်ယူမဲ့သူတွေအတွက်ပဲဖြစ်ဖြစ်တိုင်းပြည်အတွက်လုံခြုံမှုရှိဖို့လိုအပ်ပါတယ်စီးရီးယားလူမျိုးစုံရောက်နေတဲ့နိုင်ငံကလူတွေကိုခေါ်တဲ့ခါမှာအဲ့ဒီလူတွေကိုတေးချာစီစစ်နိုင်ဖို့လိုပါတယ်ရွှေပြောင်းနေထိုင်သူတွေကတစ်ဆင့်အမေရိကန်နိုင်ငံထဲကိုထိုးဖောက်ဝင်ရောက်မယ်ဆိုပြီးတော့ ISIS အဖွဲ့ကလည်းပြောထားတယ်မဟုတ်လားအဲ့ဒီလိုအခြေအနေတွေရှိနေတဲ့ကြားကတိုင်းပြည်ထဲကိုဝင်လာမဲ့သူတွေကိုကျွန်တော်တို့တင်းကျပ်ခွင့်မရှိဘူးဆိုတော့အဲ့ဒါကိုဘယ်လိုဖြေရှင်းချက်ပေးမှာလဲ
သမရရဲ့ပြည်ဝင်ခွင့်အရာကြီးပိတ်ပင်တဲ့အမိန့်ကိုဝါရှင်တန်ပြည်နယ်ကတရားသူကြီး James Roberts ကပြီးခဲ့တဲ့သတင်းပတ်အတွင်းယာယီတားဆီးခဲ့တာဖြစ်ပါတယ်။သမရရဲ့အမိန့်ဟာဖွဲ့စည်းပုံကိုချိုးဖောက်ရာရောက်တယ်လို့ဆိုပြီးမင်နီဆိုတာပြည်နယ်နဲ့ဝါရှင်တန်ပြည်နယ်တွေမှာဆွဲဆိုထားတဲ့အမှုတွေအပေါ်ဟာဝိုင်ယီပြည်နယ်အပါအဝင်ဥရေပညာရှင်တွေနိုင်ငံသားလွတ်လပ်ခွင့်ဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကလည်းထောက်ခံကြပါတယ်။သမရရဲ့ပြည်ဝင်ခွင့်တားမြစ်မိန့်ကိုပြန်လည်ပြဋ္ဌာန်းပေးဖို့သမရထရမ့်အစိုးရရဲ့တောင်းဆိုချက်ကိုSan Francisco မြို့မှာရှိတဲ့အနောက်ဖက်ချမ်းအယူခံတရားရုံးကတင်းငွေနေနေကပယ်ချခဲ့ပြီးတဲ့နောက်မှာတော့တားမြစ်ခံထားရတဲ့နိုင်ငံတွေကလူတွေအမေရိကန်နိုင်ငံကိုဝင်လာခွင့်ရသွားခဲ့ပြန်ပါတယ်။သမ္မတထရမ့်ရဲ့အမိန့်ကြေညာချက်ထုတ်ပြန်ပြီးခြင်းမှာပဲရွှေ့ပြောင်းအခြေချနေထိုင်ရေးအစီအစဉ်နဲ့အမေရိကန်ကိုမူလကလာဖို့ရှိတဲ့မြန်မာဒုက္ခသည်တချို့ဟာလည်းယာယီပိတ်ပင်ခံခဲ့ရပြီးတဲ့နောက်လောလောဆယ်မှာပြန်လာခွင့်ရနေကြပြီဖြစ်ပါတယ်။ပန်ဆာဗီးနီးယားပြည်နယ်ဖီလာဒဲဖီးယားမြို့မှာရောက်နေတဲ့ဒေါ်ဖွန်ဝါရဲ့တမီးဖြစ်သူဟာအမေရိကန်နိုင်ငံကိုလာဖို့ထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းကနေထွက်လာပြီးမှသမရရဲ့အမိန့်ကြောင့်လာခွင့်မရဘူးဆိုပြီးပြန်လည်သွားခဲ့ရာကနေအခုတော့လာခွင့်ရတယ်ဆိုပြီးပြန်လာနေပြီလို့ဆိုပါတယ်မြန်မာလိုကြွန့်ကျင်စာမပြောရတဲ့အတွက်ဘာသာပြန်တဲ့တစ်ဆင့်မေးကြည့်တဲ့အခါသူတမီးထိုင်းနယ်စပ်ဒုက္ခသည်စခန်းကနေထွက်လာနေပြီဖြစ်ကြောင်းဒေါ်ဖွန်ဝါကအခုလိုပြောပါတယ
်ဘွာတဲလဲဟဲလီယေဒီစင်ညမှာသာမူဘွာတဲလဲဟဲလီယေ
သူပြောတယ်သူကြားတယ်အဲ့ဒါအခုကသမီးကအခုကထွက်လာပြီတဲ့အမေရိကန်မှာသူများပြောတယ်သူထွက်လာပြီတဲ့ဒါပေမဲ့အခုကတတရားဘာမှမကြားသေးဘူးပေါ့နော်သမီးစီဘူးမှာ
အနော်ဖော်ဝါသမီးကဘယ်စခန်းကနေထွက်လာတာပါလဲနေဆက်က
အော်တက်လော့ဖိလက်တော်လဲတယ်တော့
ဟာအော်လဲမရမူ
အော
်မေရာမူကနေ
ထွက်လာတာ
တဲ့။အော်မေရာမူကနေထွက်လာတာ။အနော်ဖောင်းကတမိကတယောက်ထက်လာတာလား။တခြားအဖော်တွေပါသေးလား။သူနဲ့ဘယ်နှယောက်လာတာပါလဲလို့
။အော်လည်းလာခေါ်တော့ဖဟက်ဒီအလာတူတူရဲ့တမူ
။သူတမိကတယောက်ပဲလာတယ်။ဒါပေမဲ့ဟိုတခြားမိသားစုလည်းပါတယ်တဲ
့။သမရထရမ့်ရဲ့အမိန့်ကြေညာချက်ကြောင့်အစပိုင်းမှာသူတမိလုံးဝလာလို့မရတော့ဘူးထင်ပြီးတမိအတွက်စိုးရိမ်နေခဲ့ကြောင်းလဲဒေါ်ဖောဝါကပြောပြပါတယ်။ ဖီလာဒဲဖီးယားမြို့မှာရောက်နေတဲ့အမတ်ခိုင်စာရဲ့အမျိုးသားဖြစ်သူဟာလည်းမူလကဖေဗူလာလသန်းပိုင်းမှာမလေးရှားနိုင်ငံကနေအမေရိကန်နိုင်ငံကိုရွှေ့ပြောင်းအခြေချနေထိုင်ရေးအစီအစဉ်နဲ့ရောက်ဖို့ရှိပေမဲ့ဒုက္ခသည်များကိုညီဆောင်ရွက်ရေးအဖွဲ့ကသူ့ခီးစဉ်ကိုယာယီဆိုင်းငံ့ထားကြောင်းအကြောင်းကြားခဲ့တယ်လို့ပြောပါတယ်
အော်ညီမတို့ထင်တာကလူအရင်များလို့ပေါ့နော်ဒါပေမဲ့တော့နှစ်ချက်နဲ့တော့မဆိုင်ဘူးလို့ထင်တာပဲ
သူသူအဲ့လိုအကြောင်းကြားတာလားဘယ်သူကနေအကြောင်းကြားတာလဲအမျိုးသား
ညီမကိုစာအေဂျင်စီကဖုန်းခေါ်တာပါ
အိန္ဒိယနာပြည်နယ်အိန္ဒိယနာပိုလစ်မြို့ကဒုက္ခသည်တွေအရေးကူညီဆောင်ရွက်နေတဲ့ဒေါက်တာရိုဒင်းငါကတော့မလေးရှားကနေချင်းတိုင်းဒေသမြန်မာဒုက္ခသည်မိသားစုတခုအခုလဖေဖော်ဝါရီလ14ရက်နေ့မှာထွက်လာဖို့အစီအစဉ်ရှိကြောင်းပြောပါတယ
်အခုကျွန်တော်ဆက်သွဲတဲ့သူကခုနကျွန်တော်ပြောတဲ့သူကသူ့ကိုယူဝင်နေဆရာပဲခေါ်တာဖြစ်တယ်တင်းနန်းတွေပါတယ်အနိကတင်းနန်းတွေပြီးဖို့ပေါ့နော
်
အဲ ready လောက်ခိုင်းတဲ့တော့နောက်ဆုံးမှမှအမေရိကန်တန်ညိုကနေသူ့ကို visa ထုတ်ပေးရမှာ哦အဲဆိုတော့သူ့ဘက်ကလည်းမတီးမချဖြစ်နေတယ
်လေဩဒါမဲ့ဟိုစောစောမူလအစီအစဉ်အတိုင်းဆိုရင်တော့ဒီမူလအစီအစဉ်တိုင်းဆိုတော့သူက14 15မှာရောက်ဖို့ရှိတယ်ပေါ့
ဟုတ်တယ်သူတော့ရက်ချင်းကတော့တရားပေးလိုက်တယ်14ရက်နေ့ထွက်မယ် Indianapolis ဆို15ရက်နေ့ရောက်မယ်အဲ့လိုသူပြောတယ်လေ
တရားသူကြီး3ဦးပါဝင်တဲ့ပြည်ထောင်စုအယူခံတရားရုံးကအင်္ဂါနေ့မှာကြားနာနေတဲ့ကိစ္စတိကျပြတ်သားတဲ့ဆုံးဖြတ်ချက်တစုံတရာထွက်မလာဘူးဆိုရင်တော့ဒီအမှုဟာနိုင်ငံတော်တရားရုံးချုပ်မှာနောက်ဆုံးကြားနာရမယ့်အခြေအနေကိုဆက်ရောက်နိုင်ပါတယ်ခင်ဗျာ
ကုစုံဝင်းလိုင်းတင်ပြခဲ့တာပါခင်ဗျာဒါနဲ့တစ်ဆက်တည်းမှာပဲသမ္မတထရန့်ရဲ့အမေရအမေရိကန်ပြည်ထောင်စုကိုဒုက္ခသည်တွေလာရောက်အခြေချခွင့်ကိုယာယီဆိုင်းငံ့ထားတဲ့အတွက်ထိုင်းနဲ့မလေးရှားတို့မှစောင့်ဆိုင်းနေကြတဲ့မြန်မာဒုက္ခသည်တွေရဲ့အခြေအနေဟာမရေမရာဖြစ်နေပါတယ်ဒီကြောင့်နဲ့ပတ်သက်လို့မြန်မာဒုက္ခသည်တွေအများစုနေထိုင်တဲ့အမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်ဖိုဝင်းမြို့အခြေစိုက်မြန်မာဒုက္ခသည်တွေကိုကူညီပေးနေတဲ့နိုင်ငံရေးအကျဉ်းသားဟောင်းဦးမျိုးမြင့်ကိုကိုသားညွန့်ဦးကမေးမြန်းရမှာသူကအခုလိုစဖြေပါတယ်
ကျွန်တော်ကြားရတော့ပေါ့ဗျာကြားရတော့ဆိုတော့ဖိုင်ဟာကျွန်တော်နေတာလဲဖိုဝေးကြဖိုဝေးဆိုတာလဲဗမာပြည်သားဒုက္ခသည်တွေတော်တော်များများစုနေတဲ့နေရာပေါ့နောက်တစ်ခုကကျွန်တော်ကိုယ်တိုင်လဲဒုက္ခသည်တွေကိစ္စမှာလိုက်ပြီးတော့ volunteer အစီအစဉ်ဝန်ထမ်းဖြစ်နေကူညီနေတဲ့လူဆိုတော့သူတို့စီကနေဆင်ပြောတာကြားရတာတွေပေါ့ဗျာအဲ့ဒါတွေရှိတယ်ဒါနဲ့လို့အချက်လက်တွေကတော့အမှန်တွေပါဥပမာပေါ့ဗျာမိသားစုတစုဆိုလို့ရှိလို့ရှိရင်ဒီတို့အမေရောအဖေရောအမနှစ်ယောက်မိသားစုတွေရောအကုန်ရောက်နေသူတို့ဟိုမှာမောင်ဝတ်ချန်ခဲ့တယ်ဗျာအဲ့မော်လေးကသူက family reunification ပေါ့ဗျာမိသားစုပြန်လဲပေါင်းတင်းအစီအစဉ်နဲ့ဒီလိုလာဖို့အတွက်ကို processor အကုန်ပြီးသွားပြီသူကလာဖို့တော့လဲတစ်ခါတည်းလို့ပြောတယ်ဒင်းစီရမယ်ချက်လဲကြာအဲ့ဒီချိန်ကျတော့မှဒီကနေပြီးတော့သမရဒေါ်နယ်ထရမ့်မှနေပြီးတော့အခုနကိစ္စကိုလက်မှတ်ထိုးလိုက်တော့သူတို့ပိတ်သွားတယ်ဗျာဒီလိုပြန်လာလို့မရဘူးဒါပေမဲ့လို့သူ့အမကြီးကနေထပ်ပြီးကြားရတာကသူတို့ကအခုသာအမေရပြက်ပြက်သွားတဲ့အတွက် processor ပြန်တော့ဆက်လိုက်မယ်ဒါပေမဲ့ကြာမယ်ပေါ့ဘယ်လောက်ကြာအောင်မယ်မတော့မသိဘူးလေအဲ့တော့သူတို့မှလည်းဆိုရင်ပူပန်မှုတွေဖြစ်တယ်ပေါ့ဗျာအဲ့လောက်ကြားတယ
်အခုကဒီသမရဒေါ်တရန်ရဲ့ဒီသမရအမိတ်ကြီးညာဂျန်နဲ့ပတ်သက်ပြီးတော့ဒီဒုက္ခသည်တော်များလည်းဝင်လို့မရတော့ဘူးရက်ချက်ဆိုင်သွားတဲ့အနေအထားမျိုးကျွန်တော်ဖြစ်နေတဲ့အခါကျတော့အဲ့ဒီမှာကုမြမြအခုနေနေတဲ့အတိုင်းဝိုင်းသားမှလည်းမြန်မာဒုက္ခသည်အများကြီးရှိတော့မြန်မာဒုက္ခသည်တွေရဲ့ဆိုရင်မှုတော့အခြေအနေဘယ်လိုရှိလဲခင်ဗျာဒီအမိတ်ကြီးညာဂျန်နဲ့ပတ်သက်လို့
အဓိကတော့ဗျာဟို family reunification မိသားစုတွေပေါ့မိသားစုပြန်လဲပေါင်းစည်းဘာလို့သူတို့ကဒုက္ခသည်အရင်ကလို့ group နဲ့ပို့တာရှိတော့ဘူးအခုလည်းမိသားစုပြန်လဲပေါင်းစည်းလို့ဟာမျိုးတွေအတွက်ပဲပို့တာပို့တာဆိုတော့မိသားစုပြန်လဲပေါင်းစည်းအတွက်တော့သူတို့ရဲ့ကြံခဲ့တဲ့ဆွေတွေမျိုးတွေရောက်လာမှာပဲဆိုတော့ပျော်လေးကြတယ်သူတို့နေနေတာဗျာအဲ့တော့ဒီမှာအခုဒီအမေလည်းထုတ်လဲထုတ်လဲကောသူလည်းတချို့တော်တော်လေးစောက်တရားမရဖြစ်ပုံရတယ်ဗျာတချို့ဥပမာဥပမာတပတ်ကြတိတ်ကောင်ထွက်သားပြီးသားလူပါရပ်လိုက်တယ်ဆိုတော့ဟာငါတို့ဆိုတော့ကြံခဲ့တဲ့လူတွေပေါ့ process တော့ဝင်တယ်ဘယ်လိုဖြစ်မလဲဆိုပြီးအဲ့လိုမျိုးတော်တော်လေးတို့အစိုးရပူပန်မှုတွေပြီးလာတယ်
အဲ့တော့ဒီလက်ရှိဒုက္ခသည်ဖြစ်နေနေရတဲ့အခြေအနေမှာကောဒီသမရဒေါ်နယ်ထရန့်ရဲ့ဒီလူဝမှုကြီးကြပ်ရေးကန့်သတ်မှုတွေကတဖြည်းဖြည်းပြင်းထန်လာတဲ့ခါကျတော့ဒီပုံမှာကောခြားစိုးရိမ်စိတ်တွေရှိကြလား
ဆိုလိုတာပေါ့ဗျာဒီမှာပုံမှန်ပြည်သားဒုက္ခသည်အများစုကတော့တချို့အများစုကတော့ရောက်လာတဲ့ဟိုကလည်းပေါ့ဗျာပြည်ရစ်စ်တန်ရောက်ထွက်ပြေးလာခဲ့ရတဲ့လူတွေဖြစ်တော့နိုင်ငံရေးနဲ့ပတ်သက်လို့လည်းနည်းနည်းအလန်းဝေးတယ်ပေါ့ဗျာဒါကတစ်ချက်ပေါ့နောက်တစ်ခုကပုံမှန်နိုင်ငံရေးနဲ့လမ်းဝေးရုံနဲ့မကောက်အမေရိကန်နိုင်ငံရေးနဲ့ပါအလန်းဝေးတယ်ဆိုတော့နောက်ဘာသာစကားပြဿနာလည်းရှိတယ်ဗျာသူတို့သိသိချာမသိဘူးဒါပေမဲ့လို့ community ထဲမှာချင်းကြားထဲမှာပြောကြဆိုကြတာရှိတယ်အဲ့ဒီပြောတာဆိုတာတွေကလည်းတချို့အချက်လက်တွေကမှန်ပြီးတော့တချို့ချက်လက်တွေကမမှန်ဘူးပေါ့ဗျာကားနေတာတော့ချဲ့နေတာတော့အဲ့လိုမျိုးရှိတော့သူတို့တော့အစိုးရပူပန်မှုကပိုကြီးတယ်ဗျာတကယ်လို့ဒါသူတို့ကအမေရိကန်နိုင်ငံရေးဗမာနိုင်ငံရေးနဲ့နောက်ဘာသာစကားကြည့်ဆိုသူတို့ကတိတိကျကျချစ်ချင်းမြင့်မြင့်ပုံသိရပြီးတော့သူတို့ကြီးရတဲ့ဒုက္ခအခုလောက်တော့ကြီးရမှာရှိ
ခုတော့ဒီသမရထရန့်ရဲ့အမိန့်ကြေညာချက်ကိုဒီပြောင်းစုတရားသူကြီးတူကနေပြီးတော့ဆိုင်းငံ့ဖို့ဆိုပြီးတော့အမိန့်ထုတ်လိုက်တယ်အဲ့တော့လက်တလောအဖြစ်တော့အသက်မဝင်တဲ့သဘောရှိနေတာပေါ့အဲ့တော့ဒုက္ခသည်တွေပြန်လာမဲ့အလားအလာအချိန်ဒီအချိန်နဲ့ပတ်သက်လို့ရောတိကြလားမျှော်လင့်ကြလားဒုက္ခသည်တွေကြားထဲမှာ
အခု ဒီတရားသူကြီးချုပ်ကနေပြီးတော့ဒီအမေဒေါ်နယ်ထရန့်ရဲ့ဒီ executive order ကိုပေါ့ဗျာ reject သဘောမျိုးလုပ်လိုက်တယ်လုပ်လိုက်တဲ့အတွက်ငါတို့ရဲ့မိသားစုတွေတော့တစ်ချိန်ချိန်မှာတော့ပြန်ဆောင်ရမှာပဲအခုချက်ချင်းကြီးမဆောင်တော့တစ်ချိန်ချိန်တော့ပြန်ဆောင်ရမှာပဲဆိုတော့မျှော်လင့်ချက်တွေတော့ရှိတယ်ဗျာအဲ့လိုသတင်းစကားမျိုးကြတော့မြန်ပါတယ်တယောက်နဲ့တယောက်တယ်လီဖုန်းဆက်ပြီးတော့ဖြစ်ဖြစ်ပြောရကြတယ်လေပြောရကြတဲ့ခါကျတော့အခုကတော့နည်းနည်းတော့စိတ်နည်းနည်းပြန်အေးရတဲ့သဘောရှိတာပေါ့ဗျာပို့ပြီးခဲ့တဲ့တစ်ပတ်လောက်ကတည်းကစရယ်ပေါ့
ဟုတ်ကဲ့ကိုမျိုးမျိုးရဲ့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ကိုသားညုံရဲ့ဆက်သွယ်မင်းချက်ဖြစ်ပါတယ်ခင်ဗျာအခုတော့ရခိုင်ပြည်နယ်အရေးကိုလည်းကြည့်အောင်ပါရခိုင်ပြည်နယ်မြောက်ပိုင်းဘူးတီတောင်မွန်တော်ဒေသမှာရှိတဲ့မွတ်စလင်တွေပေါ့နှင်းပန်းနှိမ့်ဆက်မှုတွေဟာစနစ်တကျနဲ့ကြဲကြဲပြန့်ပြန့်ဖြစ်နေတယ်ဆိုတော့ OHCHR ကုလသမဂ္ဂလူအခွင့်အရေးကော်မရှင်နာမင်းကြီးယုံရဲ့အစိုးရခန်းစာနဲ့ပတ်သက်ပြီးကုလသမဂ္ဂလူညုံရေးကောင်စီကိုအစိုးရခန်းစာတင်သွင်းဖို့ကုလသမဂ္ဂအတွင်းမှုချုပ်ယုံအနေနဲ့မျှော်လင့်နေကြောင်းပြောကွင်းရပုဂ္ဂိုလ်ကမနေ့ကပြောကြားလိုက်ပါတယ်အပြည့်စုံကိုတော့မန့်အင်ဂျင်နိုင်ကပြောပြမှာပါခင်ဗျာ
ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာကလေးတွေအမျိုးသမီးတွေနဲ့အမျိုးသားတွေအပေါ်ထိခိုက်မှုကြီးမားတဲ့ရက်ဆက်ကြမ်းကြုတ်မှုခေါင်းစဉ်နဲ့ရေးသားထားတဲ့ OHCHR အစိုးရခန်းစာနဲ့ပတ်သက်ပြီးလုံခြုံရေးကောင်စီမှအဖွဲ့ဝင်နိုင်ငံတနိုင်ငံကရိုဟင်ဂျာအရေးကိုဆွေးနွေးတင်ကြောင်းမနေ့ကအလွတ်သဘောတင်ပြရမှာနောက်အဖွဲ့ဝင်တနိုင်ငံကကန့်ကွက်ခဲ့တာဖြစ်ပါတယ်လုံခြုံရေးကောင်စီမှတင်ပြဆွေးနွေးဖို့အဆိုကိုအဖွဲ့ဝင်တနိုင်ငံကကန့်ကွက်ရင်းအဆိုတင်သွင်းဖို့မဖြစ်နိုင်တဲ့အတွက်ကြောင့်ကုလသမဂ္ဂအတွင်းရေးမှူးချုပ်အသစ်အန်တိုနီယိုဂူတာရက်စ်အနေနဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဆိုင်ရာပြဋ္ဌာန်းချက်69အရနိုင်ငံတကာလုံခြုံရေးနဲ့ငြိမ်းချမ်းရေးကိုထိခိုက်စေနိုင်တယ်လို့ယူဆတဲ့ကိစ္စရပ်ကိုလုံခြုံရေးကောင်စီမှဆွေးနွေးဖို့တင်ပြနိုင်မယ့်အလားအလာရှိမရှိမနေ့ကနယူးယောက်ကုလသမဂ္ဂဌာနချုပ်မှကျင်းပတဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းသတင်းနောက်တဦးကမေးမြန်းခဲ့ရမှာအတွင်းမှုချုပ်ယုံရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဖင်ဒူဂျာရစ်ကလုံခြုံရေးကောင်စီအနေနဲ့ဒီအဆိုတင်သွင်းနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းအခုလိုပြောကြားသွားပါတယ
် We would very much hope that
လုံခြုံရေးကောင်စီအနေနဲ့သူတို့အစီအစဉ်မှာတင်ပြဆွေးနွေးဖို့သဘောတူလိမ့်မယ်လို့ကျွန်တော်တို့တိတ်ကိုမျှော်လင့်ထားပါတယ်လုံခြုံရေးကောင်စီဟာမြန်မာနိုင်ငံနဲ့ပတ်သက်လို့အထူးကိုယ်စားလှယ်ထံကအရင်တင်ပြအစီရင်ခံမှုတွေကိုကြားနာခဲ့ရပြီးလည်းဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့လုံခြုံရေးကောင်စီကတောင်းဆိုလာမယ်ဆိုရင်အတွင်းမှုချုပ်ဘက်ကအစီရင်ခံမှုအသင့်ရှိပါတယ်
။အခုလို OHCHR ရဲ့အစီရင်ခံစာပါအချက်လက်အထောက်အထားတွေအရလူသားမျိုးနွယ်အပေါ်ကျူးလွန်နေရာဇဝတ်မှုမြောက်တဲ့အထိဖြစ်လာနိုင်တယ်လို့လူမျိုးတုံးတပ်ဖြတ်မှုတားဆီးရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်အက်ဒမာဒီယန်ကFebruary လ6ရက်နေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေမှာမြမအစိုးရအနေနဲ့တာဝန်ရှိကြောင်းနဲ့ဒီလိုချိုးဖောက်မှုတွေကိုအမြန်ဆုံးရပ်တန့်အောင်တားဆီးဖို့လဲသူကမြမအစိုးရကိုတိုက်တွန်းခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးသတင်းစာရှင်းလင်းပွဲမှာအတွင်းမှုချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဖင်ဒူဂျာရစ်ကအခုလိုပြောသွားပါတယ
်။ He said that the existing commission is not a credible option.
အစိုးရခန်းစားပါဆွဆွဲချက်တွေနဲ့ပတ်သက်ပြီးတော့နောက်ထပ်စုံစမ်းစစ်ဆေးမှုတွေလုပ်ဖို့လက်ရှိမြမအစိုးရကဖွင့်ထားတဲ့ရခိုင်စုံစမ်းရေးကော်မရှင်ကိုယုံကြည်လို့မရဘူးလို့သူကပြောပါတယ်။နိုင်ငံတကာစုံစမ်းရေးမှူးတွေပါဝင်တဲ့စစ်ပံပြီးတော့လွတ်လပ်တဲ့ဗဲမလိုက်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့မျိုးနဲ့ဒီကျူးလွန်မှုတွေကိုစုံစမ်းစစ်ဆေးဖို့မြန်မာအစိုးရကိုသူကတိုက်တွန်းလိုက်ပါတယ်
။အခုလိုပြင်းထန်တဲ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးကုလသမဂ္ဂဘက်ကအထောက်အထားတွေခိုင်ခိုင်မာမာပြဖို့မြန်မာအစိုးရဘက်ကလည်းတုံ့ပြန်ပြောကြားခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးလူမျိုးတုံးတပ်ဖြတ်မှုတားဆီးရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်အက်ဒမာဒီယန်ယုံကအီးမေးလ်ကတဆင့်တုံ့ပြန်ရေးသားရမှာတော့ OHCHR အပါအဝင်ကုလသမဂ္ဂရဲ့လက်အောက်ခံအဖွဲ့တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံသွားပြီးစုံစမ်းစစ်ဆေးမှုတွေလုပ်ခဲ့ကြောင်းနဲ့အဲ့ဒီမှာရခဲ့တဲ့အထောက်အထားတွေပေါ်မှာသူတို့အလွန်အားထားကြောင်းတကယ်လို့ OHCHR ကထောက်ပြတဲ့အချက်လက်တွေကမှန်ကန်မဲနောက်ထပ်စုံစမ်းစစ်ဆေးမှုတွေအရာနှင်းပန်းနှိမ့်ဆက်မှုတွေဟာနိုင်ငံတကာဥပဒေအရစနစ်တကျနဲ့ကြဲကြဲပြန့်ပြန့်ဖြစ်နေကြောင်းတွေ့ရှိရမယ်ဆိုရင်ဒါတွေဟာလူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်နိုင်တယ်လို့យေတာထားပါတယ်။ဒါအပြင်မစ္စတာဒီယန်ရဲ့ကြေညာချက်ထုတ်ပြန်ရတဲ့အဓိကအရေးကြီးတဲ့ရည်ရွယ်ချက်ကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာလူ့ခွင့်ရေးချိုးဖောက်မှုတွေဆက်ပြီးမဖြစ်အောင်တားမြစ်နိုင်ရေးတတိပေးလိုက်တာဖြစ်တယ်လို့ VOA ကိုយေတာပေးပို့တဲ့အီးမေးလ်မှာဖော်ပြထားပါတယ်ရှင်။
မင်းအင်ဂျင်နီယာမေးမြန်းတင်ပြခဲ့တာပါခင်ဗျာသွားလာစီများခင်ဗျာမြန်မာနိုင်ငံရဲ့ပညာရေးမှာအတန်းတင်ဆာမွေရီဂရီကနေတဆင့်အမှတ်ပေးစနစ်နဲ့သွားနေရကနေပြီးတော့အဆင့်တက်မှတ်ပြီးတော့ပြောင်းလဲကျင့်သုံးလာတဲ့ပညာရေးစနစ်တဲ့ပတ်သက်ပြီးဘယ်လိုသဘောထားတွေရှိကြသလဲဆိုတာကိုအခုလာမဲ့စနေည VOA တ တရရဲ့လေးလိုင်းအစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်ဆွေးနွေးခြင်းနဲ့သောရရှိနေနေနဲ့ VOA ရဲ့ email burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့ဖုန်းနံပါတ်ဖြစ်တဲ့1-232-382-5554ကိုတရရဲ့ခေါ်ဆိုပြီးတော့မိမိတို့ရဲ့တယ်လီဖုန်းနံပါတ်ကိုပေးမယ်ဆိုရင်အဲ့ဒီညမှာကျွန်တော်တို့ပြန်ခေါ်ပြီးတော့ဆွေးနွေးပွဲမှာပါဝင်ခွင့်ရှိပါတယ်ခင်ဗျာအခုတော့နိုင်ငံတကာသတင်းလွှာတွေကိုတင်ပြပါမယ်သမ္မတဒေါ်နယ်ထရမ့်ကပညာရေးဝန်ကြီးအဖြစ်အမည်တင်သွင်းတဲ့ Bestie Davos ကိုအမည်အတည်ပြုပေးဖို့အတွက်အထက်လွှတ်တော်တွေအင်ဂါနီကမဲခွဲဆုံးဖြတ်ရမှာထောက်ခံမဲ50၊ကန့်ကွက်မဲ50နဲ့အဆုံးဖြတ်မပေးနိုင်ပဲဖြစ်ခဲ့တာကြောင့်ဒုသမ္မတ Mike Pence က Miss Davos အတွက်ထောက်ခံမဲပေးလိုက်တဲ့အတွက်အခုတော့ပညာရေးဝန်ကြီးဖြစ်သွားပါပြီ။အစိုးရအဖွဲ့ဝင်ဝန်ကြီးတဦးရွေးချယ်တဲ့သမိုင်းမှာဒါဟာမကြုံစဘူးထူးခြားတဲ့အခြေအနေလည်းဖြစ်ပါတယ်။ VOA သတင်းတော့ Jeff Gaster ရဲ့သတင်းလွှာကိုဆက်လက်တင်ပြခြင်းပါတယ်။အမေရိကန်မှာရှိတဲ့ပြည်သူပိုင်အကြောင်းအနေနဲ့ပတ်သက်ပြီးအတွေ့အကြုံနယ်လွန်းတဲ့ Bessie DeVos ကိုပညာရေးဝန်ကြီးအဖြစ်အမည်တင်သွင်းခဲ့တာကြောင့်အထက်လွှတ်တော်မှာဒီမိုကရက်ကိုယ်စားလှယ်တွေကြားအကြိတ်နဲ့ဆွေးနွေးခဲ့ကြပြီး DeVos ကိုအတိမပြုရေးဆန့်ကျင်ခဲ့တာပါ။ဒီလိုဆန့်ကျင်တဲ့အထက်မှာ Republican ကိုယ်စားလှယ်နှစ်ဦးဖြစ်တဲ့ Alaska ပြည်နယ်က Lisa Murkowski နဲ့မင်းပြည်နယ်ကစူဇန်ကောလင်းတို့လည်းဒီမိုကရက်အမတ်48ဦးနဲ့အတူပူးပေါင်းခဲ့ပါတယ်ဒီမိုကရက်အမတ်တွေဟာမဲမပေးခင်အချိန်ထိ24နိုင်ကြာအထက်လွှတ်တော်ထဲညာလုံးပေါက်ဆွေးနွေးခဲ့ပြီးနောက်ထပ် Republican ကိုယ်စားလှယ်တဦးသူတို့ဘက်ပါလာရေးအားထုတ်ခဲ့ကြပေမဲ့တကယ်တမ်းမဲပေးချိန်မှာထောက်ခံမဲနဲ့ကန့်ကွက်မဲ50စီနဲ့အဆုံးအဖြတ်မချနိုင်ဘဲဖြစ်ခဲ့တာကြောင့်အထက်လွှတ်တော်လှုံ့ထုံးလုံးကြီးအရဒုသမရာကသူ့ရဲ့မဲတမဲကိုဝင်ပေးပြီးအဆုံးဖြတ်ပေးလိုက်တာဖြစ်ပါတယ်ဒုသမ္မတ Mike Pence ပြောတာက
On this vote the yeas are 50 the nays are 50 the senate being equally divided the vice president
ကိုမဲပေးပွဲမှာထောက်ခံမဲ50ကန့်ကွက်မဲ50ဖြစ်နေပါတယ်စီးနေထဲမှာသဘောထားအညီမျှကွဲနေပါတယ်ဒုတိယသမ္မတအနေနဲ့ထောက်ခံမဲပေးတာကြောင့်အမည်စင်းတင်သွင်းခံရသူဟာအခုတော့အတည်ပြုသွားပါပြီ
အစိုးရအဖွဲ့ဝင်ဝန်ကြီးတဦးအတည်ပြုခံရရင်မှာဒုသမ္မတကအခုလိုအဆုံးဖြတ်မဲဝင်ပေးရတဲ့ကိစ္စဟာတမိုင်းမှာတော့ဒါပထမဦးဆုံးအကြိမ်ဖြစ်ပါတယ်လုပ်ငန်းရှင်ဘီလင်နာတတိယကြီးတူဖြစ်တဲ့ Davos ဟာကျောင်းဆရာမှဒါမှမဟုတ်ကျောင်းအုပ်ချုပ်ရေးအဖွဲ့လိုနေရာမျိုးမှာလုပ်ကင်ဘူးတဲ့အတွေ့အကြုံတစ်ခါမှမရှိခဲ့ဘူးပါဘူး Davos ဟာလွတ်လပ်တဲ့ဈေးကွက်နဲ့ရှင်ပြိုင်မှုအတွက်စွန်ဦးတီထွင်တဲ့လူတော်တူဦးဖြစ် Republican တွေဘက်ကမြင်ကြပေမဲ့ Democrat တွေကတော့သူမဟာအရန်တဲ့ရှိပြီးသားပြည်သူရန်ပုံငွေကိုတုံးပြီးအမေရိကန်ရဲ့ပြည်သူပညာရေးစနစ်ကိုချွတ်ချုံကြအောင်လုပ်မယ်သူလို့မြင်နေပါတယ်။လက်တလောအမေရိကန်နိုင်ငံကကျောင်းသား10ဦးမှ9ဦးက public education ပြည်သူပညာရေးစနစ်ကိုအားကိုးနေကြတာဖြစ်ပါတယ်။ပညာရေးဌာနကိုဝန်ကြီးဌာနအဖြစ်1989ခုနှစ်မှာစတင်ခဲ့ပြီးနောက်ပိုင်းပညာရေးဝန်ကြီးရွေးချယ်ရမှာအခက်အခဲမရှိအတည်ပြုနိုင်ခဲ့တာများပေမဲ့ Mr. Davos ကိုတော့အရေးချင်းမရှိသူအဖြစ်ဝိုင်းကန့်ကွက်ကြတာမျိုးကတော့ကြုံတောင့်ကြုံငယ်ဖြစ်ပါတယ်။သမ္မတဥပမာလက်ထက်2016တုန်းကတော့ပညာရေးဝန်ကြီးအဖြစ်အမည်တင်သွင်းခံရတဲ့ John B. King Jr. ကိုရွေးချယ်ရမှာထောက်ခံမဲ49ကန့်ကွက်မဲ40နဲ့ကန့်ကွက်မှုအများဆုံးဖြစ်ခဲ့ပူပါတယ်။မီဂျီဂန်ပြည်နယ်ကဘီလီယံနာတတိ Bessie DeVos ဟာ Republican Party အတွက်အဓိကအလှူရှင်တူဖြစ်ပါတယ်။သူ့ချမ်းသာကြွယ်ဝမှုတွေကိုနှစ်ပေါင်း30အတွင်းအများပိုင်းကျောင်းတွေကိုလှူဒါန်းခဲ့သလိုပုဂ္ဂလိကအကြောင်းနဲ့ဘာသာရေးအကြောင်းတွေမှာတက်ရင်ကျူရှင်ကမတက်နိုင်တဲ့မိဘတွေကိုထောက်ပံ့ပေးခဲ့ဘူးသူလည်းဖြစ်ပေမဲ့ပညာရေးလောကနဲ့ပတ်သက်တဲ့အတွေ့အကြုံမရှိတာလွတ်တော်တွင်ကျားနာပွဲတွေမှာအမျှော်မြင်နေတဲ့သူ့အဖြေတွေကြောင့်ကန့်ကွက်ခံခဲ့ရတာဖြစ်ပါတယ်ခင်ဗျာ VOA ကနေဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာမကြခင်မှာတော့အင်္ဂါည VOA တိုင်းရိုက်လေးလိုင်းအစီအစဉ်နဲ့အတူမနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရတော့မှာပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com voa.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American တန်ကဗဟုသုနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလိုင်းမီတာ32 40 50နဲ့လိုင်းလတ်190တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်။အခုဒုတိယနိုင်ရွက်အတွင်းကမ္ဘာမီဒီယာတွေကမြန်မာပြည် American EDN 3အင်္ဂလိပ်သင်ခန်းစာနဲ့အတူတိုက်ရိုက်လေလိုင်းအစီအစဉ်တင်ဆက်တဲ့အခါမှာတော့
ဒီလိုဒီမိုဒီဘက်ကိုလိုလားတဲ့တရားသူကြီးတွေကိုမှန်ကမျှတအောင်လုပ်မယ်တရားသူ၅ယောက်ကိုအများဆုံးအစားထိုးဖို့လိုတယ်တရားရုံးချုပ်ကြီးကစပြီးစီးနယ်ကမ်းနဲ့တက်မှမှာ
မကြခင်နောက်ပိုင်းမှာတင်ဆက်မယ့်အစီအစဉ်မှာနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအရေးရာအာဘော်နဲ့သတင်းဆောင်မတွေကိုမူရင်းအာဘော်မပြတ်ဦးဆန်မိုးရေကတင်ဆက်ထားပါတယ်
ဒေါန်ဆန်းစီယူကိုဆက်ခံသူဖြစ်နိုင်တဲ့ရန်ကုန်နိုင်ငံရေးသမားဆိုရဲခေါင်းစဉ်နဲ့ Nikki Asian Review မှာ Motokatsu Matsui ရေးသားထားတာကိုတင်ပြလိုပါရယ်။ရန်ကုန်တိုင်းဝန်ကြီးချုပ်ဖြိုးမင်းသိန်းဟာရန်ကုန်မြို့ရဲ့ပြဿနာတွေကိုကင်တွယ်တဲ့အတွက်နာမည်ကောင်းထွက်လာပြီးဒေါန်ဆန်းစုကြည်ကိုဆက်ခံနိုင်ပွဲရှိလာနေပါရယ်။ရန်ကုန်မှာကကြက်တဲ့ကိစ္စအပါအဝင်တခြားပြဿနာတွေကိုအကျုံမှန်တက်ဖြစ်ရှင်းခဲ့တဲ့အတွက်စုလက်ထက်မှာပြည်ပစီးပွားရေးလုပ်ငန်းတွေဝင်ရောက်လုပ်ကံဖို့အခြေအနေကောင်းဖြစ်စေခဲ့ပါရယ်။သူဟာရင်သွားလာအပြင်ဥသိမ်းရှင်အစိုးရလက်ထက်ကခွင့်ပြုခဲ့တဲ့အစင်းမြင့်အဆောက်အဦတိဆောက်ရေးကိစ္စတွေကိုတရားဥပဒေနဲ့အညီစစ်စစ်တယ်။လမ်းဘေးဈေးတဲ့ကိစ္စတွေလိုဟာမျိုးကိုလည်းသူဖြေရှင်းပေးခဲ့ပါရယ်။88အရေးခင်းတို့ကတက္ကသိုလ်ကျောင်းသားတူအနေနဲ့နိုင်ငံရေးထဲပါဝင်လာတဲ့ဖြူမင်းသိန်းဟာ2012ရွေးကောက်ပွဲမှာအမျိုးသားလွှတ်တော်ကိုယ်စားလှယ်အဖြစ်ရွေးကောက်ခံရပြီးအခုရာထူးကိုခန့်အပ်ခြင်းခံခဲ့ရတာပါ။သူ့ကိုဒီလိုရွေးချယ်ရတာဟာသူ့ရဲ့အကျဉ်းကျကာလ15နှစ်အတွင်းစိတ်ဓာတ်ခိုင်မာစွာဒီမိုကရေစီအတွက်ရင်းနှီးမြှုပ်နှံမှုထက်မြက်ပြီးသူ့ရဲ့သဘောထားကိုအများနဲ့မတူဒေါန်ဆန်းစုကြည်ကိုတင်ပြရဲမှုတို့ကြောင့်ဖြစ်တယ်လို့သူနဲ့နှိစတဲ့ NLD အဖွဲ့ဝတူကဆိုပါတယ်။ဖြူမင်းသိန်းဟာရန်ကုန်အခြေခံအဆောက်အဦမဟာစီမံကိန်းတရက်ကို JICA အကူအညီနဲ့2040ပြည့်အထိချမှတ်ထားပါတယ်။ဒီအတွက်ဝန်ကြီးချုပ်ဖြူမင်းသိန်းရဲ့တောင်းဆိုချက်တွေဟာကြည်ကြဲပြန့်ပြန့်နဲ့အဖြေစိတ်ရှိတယ်ထူးခြားတယ်လို့ဂျပန်သံတမန်တွေကမှတ်ချက်ချပါတယ်။ဒါပေမဲ့ဖြူမင်းသိန်းဟာမီဒီယာနဲ့တော့နည်းနည်းပြဿနာရှိပါတယ်။11 media ရဲ့ဆွဆွဲရေးသားမှုတခုကိုအဲ့ဒီဘက်ကပြန်လဲရုပ်သိမ်းသွားခဲ့ပေမဲ့သူတို့ဘောတရားစွဲဆိုမှုကိုဝန်ကြီးချုပ်ဖြူမင်းသိန်းကပြန်လဲရုပ်သိမ်းခြင်းမရှိခဲ့ပါဘူး။ပြီးခဲ့တဲ့အောက်တိုဘာလမှာတော့ဖြူမင်းသိန်းဟာ NLD ပါတီရဲ့ဘူအလုံးမှုဆောင်ကော်မတီ CEC အဖြစ်ရွေးခံခဲ့ရပါတယ်။ CEC ဆယ်နှစ်ဦးအနက်သူဟာအသက်အငယ်ဆုံးဖြစ်ပါတယ်။ရန်ကုန်ဒေသတွင်းသူရဲ့လှုပ်ဆောင်ချက်တွေကြောင့်ဒေါအောင်ဆန်းစုကြည်ကဒီအာရုကိုတုံ့ပြန်ပစ်လိုက်တာဖြစ်တယ်လို့အများအားဆုံးသတ်ကြပါတယ်။သူဟာဒေါအောင်ဆန်းစုကြည်ရဲ့ညွန်ကြားချက်အရဂျပန်တရုတ်စင်ကာပူစတဲ့နိုင်ငံသားတွေကိုလည်းခီးထွက်ခဲ့ပြီးနိုင်ငံတကာကလည်းသူ့ကိုဒေါအောင်ဆန်းစုကြည်ဆက်ခံသူအဖြစ်စတင်ယူဆနိုင်ကြပြီဖြစ်တယ်လို့ရေးသားထားပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာဥပဒေစိုးမိုးရေးလိုအပ်နေတယ်ဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတဲ့ထိုင်းနိုင်ငံတို့ The Nation သတင်းစာရဲ့ Editor အဘော်ကိုတင်ပြပေးပါမယ်လူခွန်ရေးရှင်းနေဥကိုနီတပ်ဖြတ်ခံရမှုကိုရှင်းလင်းပြသစွာစုံစမ်းဖော်ထုတ်ပေးခြင်းကသူ့ပေါ်ဂုဏ်ပြုရာရောက်ပါလိမ့်မယ်ဆိုပြီးတော့အစကြီးရေးသားထားပါတယ်။လူတီများထင်ရှားကြော်ကြားတဲ့ရှင်းနေကြီးဥကိုနီတပ်ဖြတ်လုပ်ကြံခံလဲရတာကဘာလို့ပြတ်တနေတယ်ဆိုရင်ပြုပြင်ပြောင်းလဲရေးတွေပြုလုပ်ဖို့ကြိုးပမ်းနေတဲ့နိုင်ငံမှာလူတဦးချင်းစီရဲ့လုံခြုံစိတ်ချမှုကိုထိန်းချောက်ခံရတယ်ဆိုတဲ့အဆင့်နဲ့မကပါဘူး။တမ်းပြီမှာပေါ်ထွန်းစဒီမိုကရေစီနဲ့လူခွင့်ရေးကာဝယ်ဆောင်ရှောက်မှုကိုထိုးနှက်လိုက်တာလည်းဖြစ်တယ်ဆိုပြီးတော့ရေးသားထားပါတယ်။ရှင်းနေဥကိုနီကိုကြည်လင်းဆိုသူကရန်ကုန်အပြည်ပြည်ဆိုင်ရာလေစိတ်မှာတနတ်နဲ့အနီးကပြစ်ခတ်တက်ဖြတ်ခဲ့တာပါ။ဘာကြောင့်အခုလိုလှုပ်ခဲရတယ်ဆိုတာကတော့မရှင်းလင်းသေးပါဘူး။အာနာယ NLD ပါတီကအကြမ်းဖက်လုပ်ရလို့ပြောဆိုထားတယ်လို့နိုင်ငံတော်တမရယုံကလည်းတိုင်းပြည်ကိုမငြိမ်မသက်ဖြစ်အောင်ကြိုးပမ်းလာတာဖြစ်တယ်လို့ပြောထားတဲ့အကြောင်းထောက်ပြထားပါတယ်။ဥကိုနီဟာမွတ်စလင်တဦးဖြစ်ပြီးတော့ဒီလူတက်မှုဟာတိုင်းပြည်အတွင်းမှာလက်တလောဖြစ်နေတဲ့လူများစုဗုဒ္ဓဘာသာဝင်တွေနဲ့ရိုဟင်ဂျာမွတ်စလင်တွေကြားတင်းမာမှုနဲ့ဆက်ဆက်နေတယ်ဆိုတဲ့ပြောဆိုသံတွေလည်းထွက်ပေါ်နေတယ်လို့ရေးသားထားပါတယ်။ဘလို့ပဲထင်ကြီးတွေပေးနေပါစေအာဏာပိုင်တွေအနေနဲ့အတတ်နိုင်ဆုံးပွင့်လင်းမင်သာမှုရှိရှိနဲ့ဖြစ်ရမှန်ကိုစစ်ဆေးဖော်ထုတ်ရမှာပါ။ပွင့်လင်းပြီးတော့ဗက်လိုက်မှုခင်းတဲ့စုံစမ်းစစ်ဆေးမှုဖြစ်စေဖို့အတွက်ဒေါအောင်ဆန်းစုကြည်ရဲ့အစိုးရဟာစစ်အစိုးရအဆက်ဆက်လက်ထက်ဆယ်စုနှစ်တင်နဲ့ချီးပြီးတော့ကင်းမဲ့နေတဲ့ဒီမိုကရေစီအခြေခံတရားဥပဒေစိုးမိုးရေးလုံဆောင်မှုလိုအပ်နေပြီဖြစ်တဲ့အကြောင်းထောက်ပြရေးသားထားပါတယ်အပြည့်အစုံကို The Nation သတင်းစာမှာဖတ်ရှုနိုင်ပါတယ်
ဦးကျော်စန္ဒာနဲ့ဦးစံမိုးဝေတို့စူးစီးတင်ပြတဲ့ကမ္ဘာမီဒီယာတွေကမြန်မာပြည်အကြောင်းနားဆင်ရအပြီးအခုတခါတော့အမေရိကန်အီဒီယန်3အင်္ဂလိပ်သင်ခန်းစာကိုဒေါ်လာလတန်ကပို့ချပေးမှာဖြစ်ပါတယ်ခင်ဗျာ
ဒီကိမ့်တဲ့တင်ပြမယ် idiom အသုံးကတော
့ sell like hotcakes
ဖြစ်ပါတယ်ဆာလုံးပေါင်းက S E L L sell ကရောင်းတာ L I K E like ကတူတာ H O T hot ကပူတာ C A K E S cakes ကကိမုတ်တွေဆိုတော့စပိုက်ထုံရဲ့ဓာတ်ရိုက်အသေးပဲကတော့ပူနွေးနွေးရှိတဲ့ကိမုတ်တွေကိုရောင်းရတာပေါ့ရှင်idiom ဆိုတဲ့ device ဒီပဲကတော့ဒီနေရာမှာရှင်းတယ်လို့ဆိုနိုင်ပါတယ်။အစားအစာဆိုပူပူနွေးနွေးလေးဖြစ်ကိတ်မှုလေးဖြစ်ရင်လူတွေဘယ်လောက်သိကြမလဲဆိုတာတော့ရှင်များစဉ်းစားပဲကြည့်နိုင်ပါတယ်။ဒါကြောင့်လက်မလဲနိုင်အောင်ရောင်းရတယ်ရောင်းလို့တော့မလောက်ဘူးလူကြိုက်များတယ်အယောင်တိတ်ကိုတွက်တယ်အားပီးသူတွေများတယ်ဆိုရင်ဒီ idiom ကိုရည်ညွှန်းသုံးလို့ရပါတယ်။ဒါကတော့ကိမှုရေလို့မှမဟုတ်ပါဘူး။ဘာပစ္စည်းမဆိုအယောင်ကောင်းရင်လက်မလဲအောင်ရောင်းရင်ဒီ idiom ကိုသုံးနိုင်တာဖြစ်ပါလေ။ဒီသုံးနှစ်ပတ်သက်လို့ George Grope ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ Apple Company's iPhones are selling like hotcakes in China. The sales have almost doubled since last year.
Apple Company ကထုတ်တဲ့ iPhone တွေဟာတရုတ်ပြည်မှာအယောင်တိတ်ကိုတွက်နေတယ်။ပြည့်ခဲ့တဲ့နှစ်ထက်စာရင်အခုဆိုနှစ်ဆနီးပါးပိုရောင်းရတယ်လို့ဒီပေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Apple Company's iPhones are selling like hotcakes in China. The sales have almost doubled since last year.
ဒီစီတကူကအစားအစာတကူကအယောင်ရတိတ်ကိုတွက်နေတယ်ဆိုရင်ဘယ်လိုပြောမလဲ?
Sell like hotcakes.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
အမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာတွေကို VOA ရဲ့မနေ့ကင်းတိုင်းမှာဒေါ်လာလာတန်ကတင်ဆက်နေတာဖြစ်ပါတယ်ခင်ဗျာအခုတော့အင်္ဂါည VOA တိုက်ရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်နားဆင်ရပါမယ်ကိုကျော်ကျော်တင်ကဆွေးနွေးတင်ဆက်ထားတာပ
ါမင်္ဂလာပါခင်ဗျာအင်္ဂါညတိုက်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါတယ်ဒီကနေ့ညဆွေးနွေးမယ့်အကြောင်းအရာကတော့မြမတရားဥပဒေစိုးမိုးရေးဘယ်အခြေအနေဘယ်အဆင့်ရောက်နေပြီလဲဆိုတာကိုဆွေးနွေးကြမှာပါနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကတရားဥပဒေစိုးမိုးရေးတိုင်းပြည်မှာသိအရေးကြီးတယ်ဆိုတာကိုအလင်းတင်တိုင်းပြောပူတာအလုံးသိထားကြမှာပါဆိုတော့အခု NLD ပါတီဦးဆောင်တဲ့အစိုးရတက်လာတာတစ်နှစ်နီးပါးရှိပါပြီဒီတစ်နှစ်နီးပါးနောက်ပိုင်းမှာတရားဥပဒေစိုးမိုးရေးအခြေအနေပိုကောင်းလာပါသလားဒါမှမဟုတ်မပြောင်းမလဲငကူအတိုင်းရှိနေပါသလားသို့မဟုတ်ပိုပြီးတော့များဆုတ်ယုတ်သွားပါသလားဒါကိုဆွေးနွေးကြဖို့ပါပင်နိုင်ဆွေးနွေးပေးဖို့ဖိတ်ကြားထားသူလူမှာတူကတော့ပြည်တော်စုရှိနေများနှင့်ဥပဒေရေးရအထောက်အကူပြုသူများအဖွဲ့ရဲ့ယာယီတာဝန်ခံတရားလွှတ်တော်ရှိနေကြီးဦးကြည်မြင့်ဖြစ်ပါတယ်။ကျွန်တော်ကြိုတင်ဖိတ်ခေါ်ထားတဲ့နောက်တူကပြည်တော်စုလွှတ်တော်ဥပဒေရေးရနှင့်အထူးကိစ္စရများလိလဆန်းစစ်သုံးသပ်ရေးကော်မရှင်အဖွဲ့ဝင်ဦးတင်မောင်ဦးပါ။ဆိုတော့အခုတော့ပင်နိုင်ဆွေးနွေးပေးမယ့်သူလူတွေကတူဖြစ်တဲ့တရားလွှတ်တော်ရှိနေကြီးဦးကြည်မြင့်ရောက်နေပါပြီ။မင်္ဂလာပါဆရာ။ဒါရိုက်လိုင်းစီစဉ်ကနေကြိုဆိုပါတယ်။ဆိုတော့ဆရာရဲ့သဘောထားကိုအရင်ဆုံးကျွန်တော်တို့ပိတ်သက်တည်အောင်ပြောပြပါ။အခုအစိုးရလက်ထက်မှာတရားဥပဒေစိုးမိုးရေးဟာပိုကောင်းလာပါသလားငကူအတိုင်းပါပဲလားပို့ပြီးတော့များရုပ်ရုပ်သွားပါသလားဆရာဘယ်လိုမြင်ပါသလဲခင်ဗျအ
ပိုကောင်းမလာတာတော့သိကြပါတယ်ဗျာအဲဒါမှလို့ရုပ်ရုပ်သွားလားဆိုတဲ့အခါကျတော့အဲအဲ့လိုတော့ပြောလို့မရဘူးဗျာဟောကျွန်တော်တို့က practicing lawyer ပေါ့လက်တွေလိုက်နေတဲ့အခါမှာတော့တိတ်မချူးချသလိုဖြစ်နေတယ်သူနည်းနည်းပါးပါးအဟန့်လေးဖြစ်သွားသလိုလိုနဲ့နောက်ကျတော့တဝင်းမြေပြန်ရောက်သွားတာကိုကျွန်တော်ဆိုတော့တွေ့နေရပါတယ်ဗျာ
ဟုတ်ကဲ့ပါဆရာဆိုတော့နောက်ပိုင်းမှာကျွန်တော်နောက်ပိုင်းမှာဆရာရဲ့သဘောထားကိုလည်းဆရာရဲ့အမြင်ကိုလည်းကြည့်ကြတာပေါ့လေဘာကြောင့်ပူကောင်းအောင်မလုပ်နိုင်တာလဲဒါလို့တရားဥပဒေစိုးမိုးရေးအရေးကြီးပါတယ်လို့တဖွားဖွားပြောထားတဲ့ကြားထဲကဒါတကယ်လည်းအရေးကြီးတဲ့ကိစ္စပါတခါအဖြစ်အပျက်တွေအခြေအနေတွေဆိုတာလည်းပဲပြီးခဲ့တဲ့သတင်းပတ်တွေပြီးခဲ့တဲ့လပိုင်းတွေမှာကျွန်တော်တို့အားလုံးသိနေကြပါတယ်သတင်းတွေတောက်လျှောက်လို့ကြားနေရတဲ့အခါကျတော့ဟလာလူသတ်မှုတွေတခါလူရဲမှုတွေခိုးမှုတွေစသည်အားဖြင့်အဲ့ဒီလူအပြင်ကိုဒီကားသမားတွေကနေပြီးတော့ရန်ရန်ကားကားလမ်းလေကောင်မှာလူတွေရှေ့မှာရိုက်တာနှက်တာဆိုတာတွေရလေပဲကျွန်တော်တို့သတင်းတွေမှာတွေ့နေရဆိုတော့ဘာကြောင့်များပူကောင်းအောင်မလုပ်နိုင်တာလဲဆိုတဲ့အခြေအနေခက်ခဲနောက်ဘက်မှာကျွန်တော်တို့ဆက်ပြီးတော့ဆွေးနွေးရအောင်ပါအခုကျွန်တော်နောက်ထပ်ရှေ့နေကြီးတူဖြစ်တဲ့ဦးကျော်လင်းကဆွေးနွေးဖို့အတွက်သူကကျွန်တော်တို့စီကိုအကြောင်းကြားထားပါတယ်ဆိုတော့ရှေ့နေကြီးဦးကျော်လင်းကိုကျွန်တော်ဒီနေ့ဆွေးနွေးသူတယောက်အဖြစ် ဆွေးနွေးပြီးဖို့ပန်ကြားပါရစေ။ဆရာဦးကျော်လင်းရဲ့အမြင်သိပါရစေခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။ကျွန်တော်ဒီအနည်း40ကျော်လို့ကျွန်တော်ဒီမှာဖြတ်သန်းခဲ့။အဲ့ဒါကျွန်တော်ကြည့်လိုက်တဲ့ခါကျတော့ဗျာဒီဒေါက်တာမမုံလက်ထက်မှာဥရီအကျိုးဆောင်ဖွဲ့ဆိုတာထည့်လိုက်တယ်ဗျာ။ရွေးရီကကိုယ့်လိုကိုယ်မလုပ်ကြတော့ဘူး။အဲ့ဒီဥရီအကျိုးဆောင်ဖွဲ့ညှဉ်းချတော့လောက်ရတယ်။အဲ့ဒီမှာရွေးရီရှာလုံးဝညံ့ဖြစ်သွားတယ်။အရင်တော့ရွေးရီဘလို့တော်လို့ဆိုကျွန်တော်ရွေးဘက်ကဘယ်လိုပါလဲပါတီကြီးနဲ့ဟိုကနေတယောက်ပါ။အဲ့ပါကလေးအဖေတယောက်ပါ။ဒီလိုဟဲ့ဆိုင်ရနေပြီကြီးစားမှန်ပြီးတော့ဖြေသွားတာ။အဲ့တော့အများကြီးတဲ့ဖခါကဒါပြန်တော့ဆိုရေရက်ကမနိုင်လည်းဥဆုံးရှိစားအမတန်တော်လေးခေါ်ပြီးမေးလို့ဒီလိုဂျင်းဖို့မယ်အမတန်တော်လေးစဉ်းစားလိုက်ပြီးတော့ဘယ်ဟာဖြစ်လဲဆိုတော့တေခါကကြောက်တော့ကကြိုက်ကြီးစားမှန်ပြီးတတ်တဲ့အထိကအဲ့လိုဒီကြိုက်ကြတော့စဉ်းစားပြီးတော့တေခါကိုဖော်ထုတ်နေတယ်။အဲ့ဒီလူတွေလူကောင်းတွေဥနေဝင်ရလူကောင်းတွေလူတွေလူအောင်မလို့ဥဆုံးဖြေဖြစ်ကြည့်တယ်ဗျာ။အဲ့ဒီမှာလည်းလူတွေပြတ်ကုန်တာပဲအခုကျတော့ရေရက်ကလည်းလူတွေနေနေပြီးတော့မှအခုဒီရေချူစုံတို့အပါဝင်ခုဒီဥပဒေကိစ္စဒီလိုရှင်းဝင်စားဆိုကျွန်တော်ဝန်တာပါတယ်။ဒါပေမဲ့သူတို့လူတွေသေးနေဝင်လာလူတွေကတော့မွေးထားနိုင်လားအခုလူကောင်းကနေရပြီးတော့လူတွေစဖို့ကြည့်ကြတာ။ဘာလို့ကိုလာပြီးတော့တပည့်မခံလို့ဆိုပြီးအဲ့ဒီစတိကြီးဆရာမွေးတပည့်မွေးစတိကြီးရေတဖို့ကြီးနဲ့ပြစ်စီသွားတယ်။ရေတဖို့ရဲ့တကယ်တော်တဲ့လူတွေကကာနာလည်းမရှိဘူး။နောက်ပြီးတော့ဝင်းစာနဲ့ဝန်နန်းနဲ့မမြတဲ့ခါကျတော့လေဝင်းစာကြားထဲမှာသူတို့အဂတိလေးစာတွေဖြစ်ကုန်ပြီးတော့အခုခါကျတော့ဗမာပြည်အချိန်ကြီးရယူရင်းတယ်လို့အဲ့ရေတဖို့ကြီးယူရင်းဦးတယောက်ဦးလေးဆိုမှုလေးယူရင်းတော့ပါလေခင်ဗျ။ဟုတ
်ကဲ့ဟုတ်က
ဲ့အတူတူပြောပါရစေ။ဟုတ်ကဲ့
ဟုတ်ကဲ့ပါဆရာ။ကျွန်တော်တို့ပင်နယ်ဆွေးနွေးပြုဖို့ဖိတ်ခေါ်တာတဲ့ဦးတင်မောင်ဦးဒီလိုင်းပေါ်ရောက်ပါပြီ။ဆရာဦးတင်မောင်ဦးကြားပါလားခင်ဗျ။ဟုတ်ကဲ့ကျွန်တော်တို့အစီအစဉ်ကစပြီးတော့မဟုတ်လို့ဆရာကိုကျွန်တော်မိကုန်းတစ်ခုနဲ့အရင်ဆုံးစပါရစေလက်ရှိမြန်မာနိုင်ငံတရားဥပဒေစိုးမိုးရေးကပိုကောင်းလာပါသလားငကူအတိုင်းပဲလားရုတ်ရော့သွားပါသလားဆရာဘယ်လိုထင်ပါလဲခင်ဗျာ
ဒီလက်ရှိရှိနေပိတ်တဲ့ပုံဆိုတော့သက်ကိုးမြေတရားဥပဒေစိုးမိုးရေးကဆရာပြောနေလို့ကျေလို့ရပါတယ်ဒီလိုတာနဲ့ဆိုတာကိုလက်ရှိအုပ်ချုပ်နေတဲ့ဆရာဖက်မှာတာဝန်ရှိတဲ့သူတွေတော့ပြောရတယ်ကြားနေရပါဘူးနော်ဒါမျိုးတော့ကျွန်တော်မြင်ရတော့ဒီကြောင့်ရေဆွေးမှုကြီးချက်ပြီးဒီကောင်းတဲ့ချိန်ဒီမှာဖြစ်လာတာမဟုတ်သလိုပြန်လည်ပြတ်မှတ်ဖို့ကြိုးလို့အချိန်ပြတ်မှာဖြစ်ပါတယ
်ဟုတ်ကဲ့ခင်ဗျာဇောက်ချင်းမြင်ဇောက်တမောင်ရဲ့ဆွေးနွေးချက်ပေါ်ဘယ်လိုသဘောရလဲဒီကိစ္စကအချိန်ယူပြီးလှုပ်ရမယ့်အချိန်ဒီမှာရှိနေတယ်ဆိုတာ
အဲအဲ့ဒီဟာကကျွန်တော်လည်းတော်တော်များများသဘောတူပါတယ်ဆိုတော့လည်းပဲကျွန်တော်တို့ကတိုင်းပြည်ကအဲ့ဒီလောက်အချိန်မပေးနိုင်ဘူးကြာတိုင်းပြည်ကအများကြီးနာခဲ့တဲ့အခါကျတော့တုတ်တက်မှုကိုတိတဲ့ပုံပြီးနည်းနည်းဆန်းဆန်းလေးတို့ကျင်တာပေါ့ဗျာ။ဒါကြောင့်တုတ်တက်မှုနည်းနည်းဆန်းဆန်းရှိအောင်ကျွန်တော်တို့ဝိုင်းဝန်းကြိုးပမ်းရမယ်။အစိုးရကခုနကတရားစီရင်မှာတာဝန်ရှိတဲ့လူကတိတဲ့တော့စူးစမ်းဖို့လိုမယ်ဗျာ။အဲ့လိုပြောပြီးတော့အချိန်ယူရမယ်ဆိုပြီးတော့ဒီတိုင်းလက်နေတော့လာမဖြစ်ဘူးဗျာ။တတ်နေတော့လာ
။ဟုတ်ကဲ့ခင်ဗျာ။ဒါဆိုရင်မတော်ရှိသူတစ်ဖက်ခေါ်ပါမယ်ဆရာ။ဦးကြည့်မြင်နောက်ထပ်ကျွန်တော်တို့ဆက်ဆွေးနွေးတာပေါ့။ရန်ကုန်မြို့က slide ဘွေကုန်း slide ဘလို့သဘောရပါလားလေ။တရားဥပဒေစိုးမိုးရေးဘယ်အဆင့်ဘယ်အချိန်ကြီးရှိနေပါလဲ။
ဟုတ်ကဲ့တရားဥပဒေစိုးမိုးရေးနဲ့လုံချုံကိုပြောရမယ်ဆိုရင်တော့နိုင်ငံရေးဓမ္မတွဲတော့ပုံမဆိုးရလာတယ်လို့အဲ့လိုပဲမြင်တယ်။အဲ့တော့လုံချုံကြီးနဲ့တရားဥပဒေစိုးမိုးရေးကိုလုပ်ရတဲ့နေရာမှာတရားရုံးကတော့အမေရံပဲလက်နဲ့ကင်ဒီရဲ့လက်အောက်မှာပဲရောက်ရောက်သွားတော့တကယ်လို့များလက်နဲ့ကင်ဒီကျွန်တော်တို့တတ်မတော်ဖက်ကတရားဥပဒေစိုးမိုးရေးနဲ့လုံချုံကြီးကိုလူလူလာလာနဲ့မလုပ်သေးဘူးဆိုရင်တော့အစိုးရကလုံနိုင်စွာမရှိပါဘူး။ဥပဒေအခြေခံဥပဒေရတော့လကောင်းနောက်ပြီးတော့မှလက်ရှိအနေထားရတော့လကောင်းအဆင်ပြေမှာမဟုတ်ဘူးအဲ့တော့ပြည်သူလုံချုံကြီးကတော့ကျွန်တော်တို့ပြည်သူအစိုးရကိုကျွန်တော်တို့တင်ထောက်ထားတဲ့အတွက်ကျွန်တော်တို့အများကြီးလူထုတွေကဟိုဟာတက်နိုင်တင်ထားလုံချုံကြီးကတော့ယူဖို့လိုနေနောက်တကယ်လို့ပြဒီဟိုတက်မတော်ကစေတနာကောင်းရှိလာပြီးတော့မှစိတ်နှလုံးပြောင်းလဲပြီးတော့ကျွန်တော်တို့အစိုးရကိုကာကွယ်ပေးမယ်လုပ်ပေးမယ်ဆိုရင်တော့ပုံမကောင်းလာမယ်နှုတ်မဟုတ်ရင်တော့နော်နောက်ကမှလည်းပဲအထူးသဖြင့်နိုင်ငံရေးဓမ္မတွေတွေ့လို့ပုံမစိုးရလာမယ်လို့ကျွန်တော်အဲ့လိုပဲမြင်နေတာ
ဟုတ်ကဲ့ slime ဘွေကုံကျေးဇူးများကြီးတင်ပါတယ်ဦးတမောင်ဦးကအချိန်နေပူဆိုးလာတယ်လို့ပြောပါတယ်ဦးကြည်မြင့်ကအချိန်နေကပူတိုးတက်လာတဲ့အချိန်နေမရှိဘူးလို့ပြောပါတယ်ဆိုတော့ဇာတ်ရုံးနောက်ဆုံးကိုကျွန်တော်မေးချင်တာကဇာတ်ဦးတမောင်ဦးခင်ဗျာအခုလက်ရှိဇာတ်ဦးနာပြောသလိုအချိန်ယူပြီးတော့လုပ်ရမယ်ဆိုတော့အခုလက်ရှိကောတရားဥပဒေစိုးမိုးရေးပို့ပြီးတော့အားကောင်းလာအောင်ထိထိရောက်ရောက်လုပ်နေတဲ့အချိန်နေရှိပါရဲ့လားခင်ဗျာ
အခုဒီဒီမှာလည်းလုံးပြလာပြီလို့ရမယ်အောင်မြောင်းဒီဒီမှာလုံးပြလာတယ်လည်းလုံးရမယ်ဒါပေမဲ့ဒီကိစ္စမှာဒီနေ့ဒီနေ့ဒီချင်းသိသားကြရတော့ဒီဒီတွေကလူပြီးအဖြစ်ချင်းအပြစ်ဖြစ်ချင်းနဲ့တရားဥပဒေကိုကာလာလို့နေပါတယ်ဒါမှလည်းဒီလိုတရားဥပဒေကိုဒီသားပြည့်ကိုပြည့်ရင်ဒီတရားဥပဒေကိုဒီဒီတွေအဖြစ်ချင်းအနိုင်မရမှာဖြစ်ပါတယ်အဲ့တော့ဒီဒီတွေဒီလိုအပြစ်မှာအပြစ်ပညာရှင်တွေတက်ပညာရှင်တွေတက်ကြရကျွန်တော်ကဝိညာဉ်ရဲ့အခြေအနေကျွန်တော်တို့ပြည်သူအားလုံးကဒီနေ့ကြောင့်ဒီလိုဒီပါလေပြည်သူပြည်သူတို့ကျွန်တော်တို့ပြည်တော်စုအစိုးရအဖြစ်အုပ်ချုပ်ရေးအဖွဲ့အစည်းတွေအလားတူကျွန်တော်တို့တရားစီရင်မှုတွေက
အပေါ်ကြီးတွေနိုင်ငံရေးလက်ထက်ပေါ်မှာရှိတဲ့လူတွေတောင်းတဲ့ဆောင်တွေအပေါ်ကြီးတွေအလားတူအချင်းအကြောင်းမှာတာဝန်ယူနေတဲ့လူတွေလက်ထက်တိုင်းကြီးတွေရဲ့လူတွေလက်ကအုပ်ချုပ်တဲ့အဖွဲ့ကြီးဒီပုံစံလေးရုပ်ရှင်ကြီးတာအစည်းအဝေးလေးအလားတူလူတွေတပင်းပြည်တွေရဲ့စာပေတဲ့ပေါ့ဒါတွေအားလုံးပေါင်းစည်းပြီးတော့ကျွန်တော်တို့ကိုယ်တိုင်ကတော့ဒီကိုပါလို့ကော်မရှင်နဲ့ဆောင်ရွက်ပေးနေပါတယ
်။ဟုတ်ကဲ့။
ကျွန်တော်ဆောင်ပါတယ်ပြည်နယ်အကုန်လုံးလုပ်နေရတဲ့ကြောင့်အပြည်ပြည်မှာလည်းကျွန်တော်တို့ရုပ်ရည်ပုံတွေလည်းကျွန်တော်ကျင်းပလာလို့လည်းဒီဒီမှာလည်းအဓိကတော့ပြည်သူအားရတော့အဓိကဖြစ်ပါတယ
်။ဟုတ်ကဲ့။ကျောင်းကြီးမြင့်ကျောင်းကြီးမြင့်ကတိုးတက်မှုမရှိဘူးလို့မြင်တော့မတိုးတက်ရအောင်ဘာအခက်ခဲတွေရှိနေသလဲလို့ဆရာမြင်ထားပါသလဲအဓိကကြတဲ့အခက်ခဲဒီနှစ်ချက်သုံးချက်လောက်ပြောပါဆရာ။
အဓိကကြတဲ့အချက်ကတော့ဗျာ2008ဒီကဥရိယတရားစီရင်ရေးကပြီးသားဖြစ်တယ်။ဒါလည်းကောင်းပါတယ်။သို့တော်လည်းပဲအဲ့တရားစီရင်ကောင်းတဲ့ပြီးသားရှိတယ်ဆိုတော့ဒီဘုံစီဖြစ်ပြီဆိုရင်လည်းကောင်းတယ်လို့အခုဥစားတဝက်ပဲဒီမိုကရေစီကရထားတော့အဲ့ဒါကြီးကကက်လန်ကြီးဖြစ်နေတာ2008ဒီကဥရိယ။နောက်တရားရုံးချုပ်တရားသူကြီးတွေကဟိုအခု7ယောက်ခတ်ရမှာဟုတ်6ယောက်ပဲရှိရင်9ယောက်လုံးနေ။အဲ့ဒါကိုအများဆုံးပြည်သူဒီမိုကရေစီဘက်ကလိုလားတဲ့တရားသူကြီးတွေကိုမင်္ဂလာမြတ်တောင်းလုံးမဲ့တရားပြည်ငါးရောက်ကိုအများဆုံးအသာထုတ်ဖို့လုပ်တယ်တရားရုံးချုပ်ကြီးကစပြီးစီးနယ်ကမ်းနဲ့တက်မှမှအောက်စစ်စင်ကတက်မှမှအဲအပေါ်ဆုံးကတရားသူကြီးကလည်းကို့အမှုနဲ့ကိုခြားလက်ပတ်တွေရမ်းနေပြီးတော့6လမှတကားပေါ်တနည်းနည်းပါးကြမှာအမှုကိုတကားပေါ်အဲ့တော့ပဲစီးနေတဲ့အခါကျတော့ဘာဖြစ်လာလဲဆိုတော့ဒီအပေါ်တရားရုံးချုပ်ကြီးကိုတက်ပြီးအမှန်တရားကြာမှာအလွန်ပင်ပန်းနေသူကြီးပင်ပန်းဆင်းရဲကြတယ်ဒါကြောင့်တရားရုံးချုပ်ကြီးကအင်းအားရှိချင်တဲ့လာဒီမိုစီလိုလားတဲ့လူတို့အမှန်လုပ်ဝိမဲ့လူတွေနဲ့ဆက်အားဖြစ်နေတယ်။အဲ့လူတွေကလည်းပြောတိုင်းနယ်ကြီးတွေတွေမှာလည်းပဲဒီလိုပဲလူတို့လူလာတဲ့တရားသူကြီးတွေနဲ့ဆက်ဖြစ်ရမယ်။ဖြစ်ပြီးတော့အဲ့ဒီလိုအင်းလိုက်အားလိုက်ပြည်သူထောက်တာကိုဒီမိုကရေစီအားသူတွေဘက်ကနေပြီးတော့တက်လာပြီးဆိုလို့ရှိရင်ပြန်နဲ့ဝန်ထမ်းတရားစီဝန်ထမ်းရန်တရားကြီးတွေထိုက်တင်တော့ထိမ့်သွားနိုင်တယ
်။အဲ
့လိုမျိုးပဲနေတရားရုပ်ကြီးကပြော့နေတယ်ဟာနေရဆိုရင်တော့ဒီတရားစီရင်ရေးဘလို့မှလုပ်လို့မရဘူးဆိုတော့ကျွန်တော်ကဒီလိုပဲမြင်တယ
်ဟုတ်ကဲ့ကျောင်းကပြောတဲ့အတိုင်းမှာတရားဥပဒေတရားသူကြီး7ဦးရှိရမှာကို6ဦးရှိတယ်5ဦးတောင်လက်လက်နေတယ်ဆိုတော့ဘာဖြစ်လို့5ဦးတောင်လက်လက်နေပြီဘာဖြစ်လို့အဲ့ဒီ5ဦးကိုအစားတို့မခံထားနိုင်တာလဲခင်ဗျအ
ဲ့လက်လက်နေတာတော့ပထမ9ယောက်ခံထားတာနေပြောတယောက်ကဆုံးသွားတယ်မကြခင်ကအဲ့ဒါမျိုး6ယောက်ပဲကြတယ်5ယောက်ကတော့အရင်အစိုးရလက်ချက်တွေကမခံတာမခံနေဆိုတာကလည်းပဲခုနပြောလို့ပေါ့သူတို့ဂျာနဲ့စန့်ကြည့်တဲ့သဘောမျိုးနဲ့စမ်းတာပေါ့ဗျာအခုစမ်းကြည့်တဲ့အခါမနိုင်မနေနေဖြစ်လာပြီဒါကြောင့်မလို့နောက်ဆိုးကအများဆုံးအသာထိုးရလိမ့်မယ်အသာထိုးမယ်ဆိုတော့လေဒီနောက်ဆိုးကမှဆက်နေတဲ့အခက်အခဲကဘာလဲဆိုတော့အရင်တရားသူကြီးဟောင်းနေ ਉਹ ပဲခန့်ငယ်တဲ့အစင်လာတော့လုံးဝကိုတရားစီရင်မတိုးတက်ဖဲနဲ့ဘယ်လိုပြောမလဲဒီဒုံရင်ဒုံရင်ပဲဖြစ်နေတော့အဲ့တရားသူကြီးဟောင်းနေ ਉਹ သမရာကြီးကစိတ်မခန့်ကျင်တော့ဘူးဒါကြောင့်သူလူရှားနေတဲ့အတွက်ကြားနေတယ်လို့ကျွန်တော်တို့သိရတ
ယ်ဟုတ်ကဲ့ပါ
လူရှာတာကိုမြန်မြန်လေးကြားပြီးတော့အသာထိုးပါလို့ကျွန်တော်တို့ကတော့မေတ္တာဆက်ခဲ့ပါတ
ယ်ဟုတ်ကဲ့ပါဒါရိုက်ဆွေးနွေးမဲ့သတို့ဆင်တွေဆက်ပြီးတော့ဖိတ်ခေါ်ပါမယ်စကိုင်းတိုင်းကံဘလူမျိုးနယ်ကဦးစိုးထွန်းဦးစိုးထွန်းတရားဥပဒေစိုးမိုးရေးဘလူအခြေအနေရှိနေပါလဲခင်ဗျ
တရားဥပဒေစိုးမိုးရေးကြောက်မယ်ဆိုရင်ပူဆိုးလာတဲ့ဆရာကြီးကျွန်တော်တို့ဒီကောင်မှာဘာရီပေါ်လေဆိုလောင်ကစားပေါ်တယ်ဗျာဝတ်တောက်ကားပေါ်တယ်ဗျာလူကလောလောဆယ်လေးစိတ်မှာဥက္ကုတ်ဖြစ်တဲ့ကိစ္စဆိုကျွန်တော်တွေးကြည့်လိုက်တယ်ဥကြည့်လင်းကကျေခါကဘာကြောင့်တူလာတဲ့ခီးစဉ်ကကားကိုမေ့လာကြတာလဲပေါ့ဗျာ။ဒါလေးတွေဓာမျိုးလေးတွေရှာဖွေနေကြတာပေါ့။ကျွန်တော်ဒီမှာဆိုလဲအခုကပေးလိုက်ယူလဲငကိုတက်ပို့ဆိုတယ်ဗျာ။ဟိုတောက်ကကျွန်တော်မိတ်ဆွေရဲ့မိတ်ဆွေရဲ့ကားဆိုရင်အခက်နဲ့တွားနေတယ်ဗျာ။ဖားနေတဲ့နေရာမှာဒီမှာကြောက်စိတ်နဲ့ပေးလာတယ်။အောက်ပိုင်းနဲ့ပို့တယ်။တခါကလုံခဲ့တဲ့6လလောက်ပ
ဲဒီ
ရှိုးနားလေးမှာဖိုင်ကနေကော်မလီပို့မိတယ်။ပို့မိတဲ့အချိန်မှာသူကတောက်ချောက်မရှင်းဘူးဗျာ။မရှင်းဘူးဆိုဒီကားပေါ်မှာသူဆက်ပစ္စည်းပါလာတာပေါ့။အဲ့တော့သူကနေပြီးတော့တောက်ချောက်မောင်းပြီးကားပေါ်မှာသူကနဖပြားဖို့သူကပါလာနေတာအဲ့ဒါနဲ့သူကြောင်းနဲ့တက်လိုက်ရတယ်ဆိုတော့ကျွန်တော်စဉ်းစားနေပြန်ကြားလိုက်ရတယ
်အဲ့တော
့ပြောချင်တာကခန်းနဲ့ကော်မလေးလေစိုင်းကနဲ့ကော်မလေးလေအားမဟုတ်ဘူးဗျာဟိုခံစားဥပဒေရဲ့
ခံစားမှုကို
မရလိုက်နောက်တစ်ခါခုနပြောသလိုနံပါတ်ကိုမှတ်မိလိုက်လို့တိုင်ရမယ်ဆိုရင်လည်းတကယ်ကားပိုင်ရှင်လိုင်းစင်မှန်မှန်ကားပိုင်ရှင်ပါလေလာရောက်ပြီးတော့ကြည့်ကြတာပါလေ
ဟုတ်ကဲ့ခင်ဗျ
ကျွန်တော်တို့အဲဆိုလို့ရဒီဥတွေစုမှုရေးမှာကျွန်တော်တို့ဘုံရောင်မှာလဲ
ဟုတ်ကဲ့ပို့စိုးနေတယ်ပေါ့နော်ဟုတ်ကဲ့ပါဦ
းဆရာ
ဟုတ်ကဲ့ခင်ဗျဟုတ်ကဲ
့အားမရဘူးပေါ့ဗျာကျွန်တော်တို့ကတော့
ဟုတ်ကဲ့
ဒီဆွာကိုကျွန်တော်တို့ကိုယ်တိုင်မပေးခဲ့တာ
ပါဟုတ်ကဲ့ပါခင်ဗျဟုတ်ကဲ့ဦးဆိုတော့ကျွန်တော်သဘောထားလေးရှင်းပါပြီခင်ဗျဆိုတော့ရောက်တမောင်းနဲ့ရောက်ချင်းမြင့်တို့ကျွန်တော်တို့အချိန်3မိနစ4မိနစ်လောက်ရပါသေးတယ်အဲ့တော့ရောက်တမောင်းရင်ဆုံးဖြစ်ပါခင်ဗျဒီထက်ပို့ပြီးတော့တိုးတက်အောင်
ဘာတွေလုတ်တင်ပါတယ်လဲအဓိကလုတ်တင်တဲ့ကိစ္စကြီးနှစ်ခုသုံးခုလောက်ပြောပါခင်ဗျာ
ကျွန်တော်ပြောတာအချက်ကိုအခြေခံပြီးတော့ပြောပါမယ်နံပါတ်တစ်ကတော့ကျွန်တော်ဥဒေကြီးရဲ့လက်တော်ကြီးဖြစ်ပါတယ်လက်တော်ကြီးကပြီးခဲ့တဲ့ 5 နှစ်ကျော်ကကျွန်တော်ဥဒေကောင်တရား 30% လက်ကိုပြင်လာယူတင်လာပြီးဒါလုပ်ခဲ့တယ်ဒါမှမဟုတ်အဲ့ဒီကမျိုးဥဒေမဖြစ်ပါဘူးမကျော်သွားရအကြောင်းတရားကြီးတွေအခုကျွန်တော်ဖြစ်နေတဲ့အခြေပါလုံးလုံးရပါမယ်လို့ကျွန်တော်သုံးသပ်ပါတယ်။ဒါကြောင့်ဥပဒေပြုတ်တော်တွေကတိတိပိပိနဲ့ဥပဒေကိုပြုလို့လုပ်တယ်။ဒါတရားစီရင်မှန်းလိုက်။တရားစီရင်မှန်းလို့အောက်တိကင်းဖို့လုပ်တယ်။သူ့မှာဒီလိုအောက်တိတရားလေးပါးထဲမှာအားလုံးကင်းအောင်တကယ်လို့ကျွန်တော်ကြိုးစားပေးရမယ်အနေအထားရှိတယ်။နိုင်ငံငယ်ရတဲ့ဘက်ကတော့သူကသူ့မှာပြန်အားရင်သူ့ရဲ့ဒီလိုတဲ့ပစ္စည်းတွေအားလုံးဒီနေ့ခိုင်းပွဲလုပ်ဆောင်မှုတွေများလာတယ်။သူကတိတ်နိုင်တယ်။ဒါကြောင့်သူ့လိုဒီလိုရတဲ့ကိုလည်းပြုပြရပါလေအများကြီးရှိပါလေ။နောက်တစ်ခုကကျွန်တော်ပြောတဲ့အချင်းတောင်။တောင်ရင်လေးကျွန်တော်တို့တောင်ထဲမှာသွားပြီးထွက်လာရင်ဒီကလွတ်လွတ်လပ်လပ်လေးစိတ်ကောရုပ်ကောပြောင်းလဲလာမှာဖြစ်တယ်။ဒါလို့ဒီလိုလူကိုယ်ကိုယ်ယူပါလေ။ဒီအုပ်ဝင်ရေးစုံမွေးအချင်းတွေတင်းမှာအားကောင်းမှုကာလရှင်မှာတည်ရခံရမှုတကူကျွန်တော်တို့ပြည်သူအားလုံးဝိုင်းဝန်းလုပ်ဖို့လူမျိုးလေးဖြစ်ပါလေ
။ဟုတ်ကဲ့ပါ။ကျောင်းကြီးမြေဆရာဦးတမောင်ပြောသွားတဲ့အချက်တွေပြင်အရေးကြီးတဲ့အချက်တစ်ချက်တစ်ချက်ရှိသေးရင်ထပ်ပြောပါဆရာ10မိနစ်လောက်အချိန်ရပါတယ
်ဟုတ်ကဲ့ပါခင်ဗျာ2008ခြေကဥရေကြီးကိုပြန်ပြင်းတဲ့အခါမျိုးမှာတော့ကြားကြည့်ရေကို3ဦးတိုင်တို့လို့ဂျူရီစနစ်နဲ့ပြန်မှုကတော့ပြင်ဖို့အလွန်အရေးကြီးလိုအပ်ပါတယ်လက်ရှိဆရာတပါးတိုင်းကြားကြည့်ရတော့လုံးဝသုံးမရပါဘူးခင်ဗျာသိချက်ပါသိချက်ကတော့ဘာလဲဆိုရင်ဝန်ထမ်းတွေကိုကျားသူကြီးတွေဝန်ထမ်းတွေကိုထိမ့်သိမ့်နေတယ်မှာအပေါ်ကနေပြီးစနစ်တကျစီစစ်တဲ့စနစ်ကိုတိတိချာချာလုပ်တော့ department တွေကလုပ်ရမယ် department တွေ inquiry လုပ်ရမှာရှိပါဘူးဘာလုပ်လို့ဘာမှအရေးကြီးပါဘူးဘာမှလည်းမဖြစ်ပါဘူးအဲ့ဒါမျိုးအဲ့ဒီကောင်ကိုလည်းဌာနဆိုင်ရာကိုလည်းတိချာလုပ်ဖို့လိုပါတယ်နောက်ရဲတပ်ဖွဲ့ကြီးကိုလည်းပဲတိချာကောင်းမွန်တဲ့ရဲတပ်ဖွဲ့ကြီးဖြစ်အောင်လုပ်ဖို့လိုပဲရှင်းနေကြုံကြီးကလည်းသူ့အောက်ကဥပဒေဝန်ထမ်းတွေကိုအရင်စိတ်ဓာတ်တွေကိုပြစ် shop ပြစ်ဟိုပေါ့ပြင်းစင်းပြီးတော့ဥပဒေဝန်ထမ်းတွေကလည်းရဲတပ်ဖွဲ့ကြီးကိုပြန်ထိန်းချုပ်လာတရားစီရင်ကိုပြန်ထောက်ဖို့ဖြစ်နေတယ်ဥရေဝင်ဖြစ်လာအောင်လေလို့ပြောလို့တယ်အဲ့ဒါမှတရားစီရင်ကောင်းပါပါပြည်သူတွေဝိုင်းကူညီုံနဲ့မရပါဘူးအဲ့ရန်တရားကြီးကိုပြန်ပြီးတော့ပြင်ဆင်ရမှာပဲလို့ကျွန်တော်ပြန်ပြောပါတော့ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာပြည်နယ်ဆွေးနွေးပေးတဲ့တရားလူတော်ရှင်ကြီးဦးကြည်မြင့်ကျွန်တော်တို့ကော်မရှင်ဖွဲ့ဝင်ဦးတင်မောင်ဦးနှုတ်လုံးအထူးပဲကျေးဇူးတင်ပါတယ်ဒါရေးပါဝင်ဆွေးနွေးကြတဲ့တော်တော်ရှင်တွေအားလုံးပဲကျေးဇူးတင်ပါတယ်အထူးဖြင့်တော့ဒီလိုင်းကနေနားဆင်ကြတဲ့ပြည်သူတော်တော်ရှင်အားလုံးကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်တို့နောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာပြန်ဆုံကြသေးတာပေါ့ခင်ဗျာ
ကိုကြိုရသိန်းဆွေးနွေးတင်ဆက်သွားတဲ့အင်္ဂါညဗီဒီယိုအတိုင်းလေးလိုင်းအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ။ VOA အမေရိကန်တန်ကအစီအစဉ်လေးဆက်ပြီးတင်ဆက်နေပါတယ
်။အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။သမ္မတဒေါ်နယ်ထရမ့်ကျန်းသစ္စာကျိတ်ဆိုးပွဲကိုတက်ရောက်လာသူတွေတဲ့သမ္မတရွေးကောက်ပွဲမှာပြိုင်ဘက်ဖြစ်ခဲ့သူနိုင်ငံခြားရေးဝန်ကြီးဟောင်းဟီလာရီကလင်တန်ကမ္ဘာအလယ်မှာလွန်ခဲ့တဲ့နှစ်ပေါင်း200ကစပြီးငြိမ်းချမ်းစွာအာဏာလွှဲပြောင်းခဲ့တဲ့အမေရိကန်ရဲ့နိုင်ငံရေးအစဉ်လာတိုင်းအာဏာလွှဲပေးခဲ့တဲ့သမ္မတဟောင်းဘရက်အိုဘားမားတို့ကသူနဲ့နီးကပ်စွာနေရာယူထားခဲ့ကြပါတယ်။ထရမ့်ရဲ့သမ္မတအဖြစ်ပြောတဲ့ပထမဆုံးမိန့်ခွန်းမှာအုပ်ချုပ်မှုအာဏာကိုပြည်သူလူထုစီပြန်လည်အနှင်မဲ့ဆိုတဲ့အကြောင်းအသာပေးပြောသွားပါတယ်
။ What truly matters is not which party controls our government.
ကျွန်တော်တို့ရဲ့အစိုးရကိုဘယ်ပါတီကထိန်းချုပ်ထားတယ်ဆိုတာတကယ်ပြဿနာမဟုတ်ပါဘူးအစိုးရကိုပြည်သူတွေကထိန်းချုပ်နိုင်သလားဆိုတာကသာလျင်တကယ်ကိစ္စဖြစ်ပါတယ်2018ခုနှစ်ဇန်နဝါရီလ20ရက်နေ့ကိုပြည်သူတွေကဒီတိုင်းပြည်ကိုအမှန်တကယ်အုပ်ချုပ်သူတွေဖြစ်လာတဲ့နေ့အဖြစ်တွင်ကြံရစ်ပါလိမ့်မယ
်ဒါအပြင်သူကဝါရှင်တန်မြို့တော်မှာရှိနေတဲ့လူနည်းစုတစုကသာအစိုးရရဲ့အကျိုးမြတ်တွေကိုတိန်ကြုံရယူထားခဲ့ကြပြီးကြံပြည်သူတရက်လုံးကတော့အဲ့ဒီအတွေ့ပေးဆက်ခဲ့ကြရပါတယ်ဒါပေမဲ့ဒီချမ်းသာကြွယ်ဝမှုကိုပြည်သူလူထုကတော့မခံစားခဲ့ရဘူးဆိုပြီးတော့လည်းအကြိမ်ကြီးတော်တော်များများပြောသွားပါတယ်။အမေရိကန်နိုင်ငံသားတွေဟာသူတို့သားသမီးတွေအတွက်ကောင်းမွန်တဲ့စာသင်ကျောင်းတွေလိုပါတယ်။သူတို့မိသားစုတွေအတွက်လုံခြုံမှုရှိတဲ့ရက်ွက်တွေလိုပါတယ်။သူတို့တွေအတွက်အလုပ်ကိုင်ခန်းတွေလည်းလိုအပ်ပါတယ်။ဒီအချက်တွေဟာတော်ဖြောင့်မှန်ကန်တဲ့လူထုရဲ့တရားမျှတပြီးရသင့်ရလိုက်တဲ့တောင်းဆိုမှုတွေဖြစ်ပါတယ်။ဒါပေမဲ့ကျွန်တော်တို့နိုင်ငံသားတွေအများစုအတွက်လက်တွေမှာလုံးဝထားနာပါပဲလို့လည်းသူကပြောပါတယ်။ကုန်သွယ်မှုအကောက်ခွန်လူဝင်မှုကြီးကြပ်ရေးနိုင်ငံခြားရေးတွေနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တိုင်းဟာအမေရိကန်အလုပ်သမားတွေအမေရိကန်မိသားစုတွေအတွက်ပဲဖြစ်လာစေမယ့်အမေရိကန်သေးတာပထမဦးစားပေးဖြစ်ရမယ်ဆိုတာကိုလည်းသမ္မတထရမ့်ကကြေညာပေးပါတယ်။ ကမ္ဘာတဝန်းကနိုင်ငံတွေအားလုံးနဲ့လည်းစိတ်ကောင်းစေရနာကောင်းနဲ့မိတ်ဖက်ဖြစ်ဖို့ကျွန်တော်တို့ကြိုးပမ်းဆောင်ရွက်သွားပါမယ်။ဒါပေမဲ့အားလုံးသိထားကြရမှာကနိုင်ငံတိုင်းဟာကိုယ်နိုင်ငံရဲ့အကျိုးစီးပွားကိုပထမဦးစားပေးအဖြစ်ဆောင်ရွက်ခွင့်ရှိတယ်ဆိုတဲ့အချက်ပါပဲလို့သမ္မတထရမ့်ကပြောလိုက်ပြီးဘသူကမှကျွန်တော်တို့ရဲ့လူနေမှုဘဝတွေအတိုင်းလိုက်လုပ်ကြပါလို့တိုက်တွန်းဖို့မရှိပေမဲ့လူတိုင်းကအားကျရတဲ့ဘဝတွေဖြစ်အောင်ကျွန်တော်တို့ကိုယ့်ကိုယ်ကိုချေမှုန်းပြသသွားမှာပါလို့လည်းထပ်လောင်းပြောကြပါတယ်။မဟာမိတ်ဟောင်းတွေနဲ့ချစ်ကြည်မှုပိုတိုးလာအောင်ဆောင်ရွက်နေတဲ့တစ်ချိန်ထဲမှာမဟာမိတ်အစ်စ်တွေကိုလည်းရှာသွားမယ်။အစွန်းရောက်အစ္စလာမစ်အကြမ်းဖက်ဝါဒကိုတိုက်ဖျက်ဖို့ယဉ်ကျေးတဲ့ကမ္ဘာလူအဖွဲ့အစည်းတစ်ခုလုံးကိုစီးလုံးအောင်အားထုတ်ပြီးဒီအကြမ်းဖက်ဝါဒကိုကမ္ဘာကြီးပေါ်ကနေလုံးဝပျောက်သွားတဲ့အထိတိုက်ဖျက်သွားပါမယ်လို့လည်းသမ္မတထရမ့်ကကြေပေးပါတယ်။နောက်ဆုံးမှာတော့စီးလုံးညီညွတ်ရေးနဲ့ပတ်သက်လို့လည်းသမ္မတထရမ့်ကကျွန်တော်တို့စိတ်ထဲမှာရှိတာတွေပွင့်ပွင့်လင်းလင်းပြောသဘောမတူတာတွေရိုးရိုးသားသားအခြေတင်ဆွေးနွေးပြီးတွဲစီညီညွတ်မှုတွေတိဆောက်သွားရပါလိမ့်မယ်။အမေရိကန်နိုင်ငံသားတွေညီညွတ်ပြီးဆိုရင်အမေရိကန်ပြည်ထောင်စုကြီးကိုဘလို့မှတားဆီးလို့မရနိုင်တော့ပါဘူးလို့လည်းတိုက်တွန်းသွားခဲ့ပါတယ်။အမေရိကန်ပြည်သူများခင်ဗျာမြို့ကြီးပြားကြီးကျဲလက်စနပုတ်မှာပဲနီဝေးဝေးပဲမှာပဲနေကြပါစေခမရတို့ဘရောမှလစ်လူရှုမခံရတော့ပါဘူးခမရတို့ရဲ့အတန်တွေမျောလင့်ချက်တွေအိမ်မက်တွေဟာအမေရိကန်နိုင်ငံရဲ့မျောမှန်းချက်ပန်းနိုင်တွေပဲဖြစ်ပါတယ်အားလုံးညီညီညွတ်ညွတ်နဲ့အမေရိကန်နိုင်ငံကြီးပြန်လဲခွန်အားကြီးထွားလာအောင်ဆောင်ရွက်ကြပါစို့ဆိုတဲ့စကားနဲ့သမရထရန်ကသူ့ရဲ့မိန့်ခွန်းကိုအဆုံးသတ်ခဲ့ပါတယ်ရှင်
အမေရိကန်စုရရဲ့သဘောထားအမြင်အာဘူကိုတင်ပြလို့ပြပါပြီ
။ခုနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အာဘူမဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ။ဒီကနေ့ညနေဘက်6နာရီခွဲနဲ့9နာရီအထိထုတ်လွှင့်မဲ့ VOA အစီအစဉ်ကိုတော့လိုင်းဒိုမီတာ16 19 25ဒုအနီဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာ။အကြခင်အစီအစဉ်တွေအဆုံးမသတ်ခင်မှာအခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမဆုမြတ်မွန်ကပြောပြပေးပါအောင်ခင်ဗျာ
ဒုက္ခသည်တွေနဲ့မွတ်စလင်နိုင်ငံအများစု9နိုင်ငံကဒီနိုင်ငံသားတွေကိုအမေရိကန်နိုင်ငံနဲ့ယာယီဝင်ခွင့်ပိတ်ပင်ထားတဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အမိန့်ကိုပြည်내တရားသူကြီးတယောက်ကယာယီဖယ်ရှားပြီးတဲ့နောက်ဒီအမိန့်ကိုပြန်လည်ပြဋ္ဌာန်းသင့်မသင့်ဆိုတာကိုအမေရိကန်နောက်ဖက်ချမ်းအယူခံတရားရုံးမှမကြခင်အချိန်ကပဲကြားနာခဲ့ပါတယ်San Francisco မြို့မှာရှိတဲ့ဒီအနောက်ဖက်ချမ်းခရိုင်15ခုကိုကိုစားပြုတဲ့အယူခံတရားရုံးမှာတယ်လီဖုန်းပေါ်ကနေတဆင်ပြုတ်လို့တဲ့ကြားနာပွဲမှာအယူခံတရားသူကြီး3ယောက်ကတစ်ဖက်ကိုမိနစ်30ကြာရှောက်ထားခြေပခွင့်ပေးခဲ့ပါတယ်။သမ္မတအမိန့်ကိုပြန်လည်ပြဋ္ဌာန်းပေးဖို့အယူခံတင်တဲ့တရားရေးဌာနကရှေ့နေ August Flint ကနိုင်ငံတော်လုံခြုံရေးအတွက်သမ္မတရဲ့အမိန့်ကိုပြန်လည်ပြဋ္ဌာန်းသင့်တယ်လို့ခြေပလျှောက်ထားခဲ့ပါတယ်။TLO Washington နဲ့ Minnesota ပြည်နယ်အတွက် Washington ပြည်နယ်ရှေ့နေ Noah Pasol ကတော့သမ္မတရဲ့အမိန့်ဟာမွတ်စလင်တွေကိုစန့်ကျင်ရည်ရွယ်တဲ့လုပ်ရဖြစ်တဲ့အတွက်သမ္မတအမိန့်ကိုဆက်လက်တားဆီးထားတဲ့လို့လျှောက်ထားတင်ပြခဲ့ပါတယ်။နှစ်ဖက်လုံးရဲ့လျှောက်ထားချက်တွေအခုအဆုံးသတ်သွားပြီဖြစ်လို့တရားသူကြီး၃ယောက်ကဒီစဉ်းစားပြီးတော့အဆုံးဖြတ်ပေးရမှာဖြစ်ပါတယ်။အယူခံတရားရုံးရဲ့ဆုံးဖြတ်ချက်အတိုင်းသမ္မတကလိုက်နာမှာဖြစ်တယ်လို့အင်ဗျူတော်ပြောခွင့်ရသူ Sean Spicer ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေကိုပြောခဲ့ပါတယ်။အမေရိကန်ပညာရေးဝန်ကြီးအဖြစ်အငင်းပွားစရာဖြစ်ခဲ့သူ Betsy DeVos ကဒုသမ္မတ Mike Pence ရဲ့ရှေ့မောက်မှာအင်္ဂါနေ့ညပိုင်းတုန်းကဒီကြမ်းတက်စာချိန်ဆိုခဲ့ပါတယ်။သမ္မတကရွေးချယ်ထားသူ Betsy DeVos ကိုအင်္ဂါနေ့အစောပိုင်းတုန်းကအတီးပြူနိုင်ရေးလွှတ်တော်မှမဲခွဲဆုံးဖြတ်ရမှထောက်ခံသူနယ်ကန့်ကွက်သူမဲ 50-50 စီဖြစ်ခဲ့ကြတာကြောင့်ဒုသမ္မတ Mike Pence ကထောက်ခံမဲထည့်ပြီးတော့ခန့်အပ်မှုကိုအတည်ပြုခဲ့ရပါတယ်။အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်ကတရားရုံးချုပ်အဆောက်အဦနားမှာအသေးခံပုံပေါက်ခွဲခဲ့လို့20ထက်မနည်းသေးဆုံးပြီးတော့40လောက်ဒဏ်ရာရသွားပါတယ်ရှင်
။ကျေးဇူးပါခင်ဗျာ။သတင်းအကျဉ်းချုပ်ကိုမဆုမြတ်မွန်ပြောပြခဲ့တာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လို့ရမှုကမန့်အင်ဂျင်နိုင်ဖြစ်ပြီးအတန်းနှင့်အင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်။ဒီကနေ့မနက် VOE အစီအစဉ်တွေကိုမနက်6နာရီနဲ့9နာရီအထိလိုင်းနိုမီတာ32 40 49 50လို့အနေထုတ်လွှင့်ခဲ့တာပါ။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးအစီအပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VOE ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.